ဒီနေ့မြန်မာနှစ်1389ခုတော်သလင်းလပြည့်ကျော်8ရက်ခလင်းနေ2015ခုအောက်တိုဘာလ6ရက်အင်္ဂါနေ့ယနေ့ခုမှာချမ်းမြေ့မြတ်ရတာအတွင်းဝဲချမ်းမြေ့စီရန်တတိပဌံကျင့်မြတ်တို့ကိုကျင့်ကြံပွားများကြိုးစားအားထုတ်၍နေကြကုန်သောယောဂီသူတော်စင်တို့အားဟောကြားအပ်သောမင်္ဂလာတရားအပိုင်းသုံးသုဘာတိတမင်္ဂလာတရားတော်တဲ့ဘာတရားလဲလဲသုဘာတိတမင်္ဂလာတရားတော်ဥစဉ်မင်္ဂလာတရားတော်တွေဟောလာတာဒီကနေ့ဆိုရင်ဒါ10ပါးမြောက်မင်္ဂလာရောက်သွားပြီပရမအပိုင်းတက်မှာမင်္ဂလာ3ပါးအပိုင်းနှင်းမှာမင်္ဂလာ3ပါးအခုမင်္ဂလာအပိုင်းသုံးမှာမင်္ဂလာ၄ပါးတည်းကနောက်ဆုံးမင်္ဂလာသုဘာတိတမင်္ဂလာတရားတော်တဲ့ဘာဟုတ်သစ္စင်္စသိပ္ပင်္စဝိနယောစသုတိခိတောသုဘာတိတာစယာဝါစာဧတံမင်္ဂလမုဒ္ဒမံမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကသုဘာတိတာစယာဝါစာချူသာသောစကားကိုပြောဆိုတတ်ခြင်းသည်လည်းပဲကြည်ွားကြောင်ချမ်းသာကြောင်မင်္ဂလာတရားတစ်ပါးဖြစ်ပါတယ်တဲ့မိမိတို့ဘဝမှာကြည်ွားခြင်းတစ်ပါးချမ်းသာခြင်းတစ်ပါးဆိုလို့ရှိရင်စကားပြောတဲ့အခါမှာချူချူသာသာခံသာတဲ့စကားတွေကိုပြောတတ်ရတယ်တဲ့အဲ့ဒီလိုစကားပြောတဲ့အခါမှာချူချူသာသာပြောတတ်ပြီဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝကတဏှိတခြားတိုးတက်ဖို့ပဲရှိတယ်အောင်မြင်ဖို့ပဲရှိတယ်ကြည်ွားဖို့ပဲရှိတယ်ချမ်းသာဖို့ပဲရှိတယ်တဲ့မှန်ရဲ့လားဒါအရေးကြီးတယ်เนาะဒီနေ့ဒီမင်္ဂလာကဒါလူတိုင်းလူတိုင်းရဲ့ဘဝမှာသိပြီးတော့အရေးကြီးတယ်တသက်လုံးမွေးကလေးကပြောလာတဲ့စကားဒီပါးစပ်နဲ့ဒီစကားပြောဘလောက်ပဲပြောပြောတတ်တယ်လူလည်းပဲမရှိကြဘူးเนาะအဲဒါမို့ဒီစကားနဲ့ပတ်သက်ပြီးတော့ဦးဇင်းတို့မြန်မာစကားပုံတွေလည်းပဲအများကြီးရှိခဲ့ဘူးတယ်စကားစကားပြောပါများစကားတဲ့ကဇာတိပြတဲ့စကားတွေပြောပါများပြီးဟောင်းပါဟောင်းပါနဲ့ပြောပါများပြီးဆိုလို့ရင်တဖြည်းဖြည်းနဲ့ကိုယ့်ရဲ့ဇာတိတွေငယ်ကျိုးငန္တာတွေပြန်ပြီးတော့ပေါ်လာတတ်တယ်နော်အဲဒါမို့စကားတွေသိပြီးတော့ဟောင်းပါဟောင်းပါမပြောရဘူးတဲ့ဒါမြန်မာစကားပုံတွေနောက်ပြတော့နှုတ်ချူချူတပါတဲ့စကားပြောတဲ့အခါမှာချူချူသာသာပြောတတ်တဲ့လူနဲ့ကျန်းကျန်းတန်းတန်းရိုင်းရိုင်းတန်းတန်းပြောတတ်တဲ့လူရှင်ပြီးတော့စီးပွားရေးတွေလုပ်ပြီးအပေါင်းအသင်းတွေဆက်ဆံကြပြီးဆိုလို့ချင်းအဲဒီနှုတ်ချတဲ့လူကိုပို့ပြီးတော့လူတွေကယုံကြည်တယ်ချစ်ခင်တယ်လေးစားတယ်အဲဒါကြောင့်မို့နှုတ်ချတဲ့ပုဂ္ဂိုလ်ကစီးပွားရေးတွေအတူတူလုပ်ကြပြီးဆိုလို့ချင်းအဲဒီပုဂ္ဂိုလ်ကပို့ပြီးတော့အောင်မြင်တယ်မိမိတို့အိမ်ဒီမှာလည်းပဲကိုယ့်ရဲ့တပည့်သားမျိုးတွေအလုပ်တခုခိုင်းပြီဆိုလို့ရှိရင်ချူချူသာသာခိုင်းတတ်တဲ့လူနဲ့ကြံ့ကြံ့တန်းတန်းခိုင်းတတ်တဲ့လူမတူကြံ့ကြံ့တန်းတန်းခိုင်းတတ်တဲ့လူကြတော့ပြန်မပြောရလို့ကြောက်လို့ဒါလုပ်ပြရတာစိတ်ထဲကစေနာမေတ္တာတွေကမပေါ့ချူချူသာသာပြောပြီးတော့ခိုင်းတဲ့လူကြတော့အဲနားကလည်းဝင်သွားတော့ချစ်တဲ့စိတ်ခင်တဲ့စိတ်စေနာပြည့်ဝထားပြီးတော့လုပ်ပြီးတော့ကိုယ့်ရဲ့ကိုယ်ခိုင်းတဲ့အလုပ်တွေကပို့ပြီးတော့ထိရောက်တယ်စေနာပါပါနဲ့လုပ်ပြတဲ့အတွက်ကြောင့်မို့အဲကြောင့်မို့နှုတ်ချူကျူတပါတဲ့နောက်ပြတော့အလျှောက်ကောင်းရင်အထောင်းတက်တာတဲ့ဒါတွေလည်းပဲဟိုးရှိတဲ့ကဒီစကားပုံတွေကရှိခဲ့ပြီးသားနော်ရှင်ဘုရင်တွေကသူတို့ရဲ့မူကြီးမတ်ရာဒေနာပတိတွေကိုမေးပြီဆိုလို့ရှင်အလျှောက်ကောင်းကောင်းရှောက်တတ်တဲ့အမတ်ကြီးတယောက်လောက်ရှိလို့ရှိရင်ကြီးတဲ့အပြစ်တွေကသေးသွားသေးတဲ့အပြစ်တွေကပျောက်သွားတယ်နော်ဒါကြောင့်မို့အလျှောက်ကောင်းရင်ဘာလဲလဲအထောင်းတက်တာတယ်တဲ့တခါတုန်းကဘိုးတော်ဦးဝန်းကြီးလက်ထက်ကအမတ်ကြီးဥပေါ်ဦးဆိုတာကြားဘူးကြတယ်မလားအမတ်ကြီးဥပေါ်ဦးနဲ့ဘိုးတော်ဦးဝန်းကသိပ်ပြီးတော့နာမည်ကြီးတာသူတို့ကနော်တနေ့ကျတော့သူတို့နှစ်ယောက်ကအေယာဝတီမြေကမ်းတစ်ပြေးမှာလမ်းလျှောက်ထွက်ကြတဲ့လမ်းလျှောက်ထွက်ရင်မှတ်တဲ့ဘိုးတော်ဦးဝန်းဘယင်ကြီးကအမတ်ကြီးဥပေါ်ဦးကိုပြောတယ်ဟဲ့ဘော်ဦးမင်းဒီအေယာဝတီမြကြီးကိုဟိုဘက်ကန့်ထီအောင်ကူးနိုင်သလားဆိုမှန်ပါကူးနိုင်ကြောင်းပါဖေဟာလို့ပြောတယ်။ကဲအဲ့ဒါဆိုရင်ကူးစမ်းဆိုပြီးတော့ ဘုရောဥဝံပြောတော့မကြီးဥဘောဥဟာသူ့ရဲ့ဝှထားတဲ့ခါဝလီကိုခရောင်းမြောင်ကြိုက်ပြီးတော့အဲ့ဒီအေယာဝတီမြေကမ်းတစ်လျှောက်ကိုမြေကြီးအလျားလိုက်အရှိဘက်ပြေးလိုက်နောက်ဘက်ပြေးလိုက်ပြေးနေတာတဲ့ခေါတော့ကောင်ပြန်၄50ခေါလောက်ပြေးနေတော့ဘုရောဥဝံရန်သူ့ကြည့်ဟဲ့ဘောဥမင်းဘာလုပ်နေတာလဲငါမြေကြီးကိုမင်းကူးခိုင်းတာမလားပါတဲ့လေရှားနေတာပါဖေရတဲ့ဥဘောဥကနော်ဟာလေနဲ့ကူးမတော့မင်းမကူတတ်တာလားတဲ့မှန်လားပါတဲ့တပီတော်လည်းပဲလူသားတွေကလူသားမှုလေနဲ့ပဲကူးနိုင်မှာပါဗျာတဲ့လက်ပြကတော့မကူးနိုင်ပါဘူးတဲ့ဟုတ်လားအရှောက်ကောင်းတော့ကျတော့ဘုရောဥဝိုင်းနည်းနည်းသူ့ဘောအမျက်ထွက်တဲ့စိတ်ကပျောက်သွားတယ်အရှောက်ကောင်းလို့ရှိရင်အထောင်းတက်တာတဲ့တဲ့နောက်ပြီးတော့ချစ်စီလိုလေဒီပါဇက်ပဲမုန်းစီလိုလေဒီပါဇက်ဒီပါဇက်ကတိတ်အရေးကြီးတယ်เนาะကိုယ့်ကိုလူတွေချစ်စီခြင်းပြီးဆိုလို့ချင်းလည်းပဲချူချူသားသားညင်ညင်သားသားအဲစကားလေးတွေချစ်ခင်နဲ့တက်မနှုတ်ဘွယ်ကစကားလေးတွေရွေးပြီးတော့ပြောလိုက်ပြီးဆိုလို့ချင်းလည်းပဲလူတွေချစ်လာတာပဲအဲ့ဒီချစ်နေတဲ့လူတွေတခါကိုယ့်ကိုမုန်းစီခြင်းလို့ချင်းလည်းပဲသူတို့ကိုရားစရာမရှိအောင်နာကျင်ခံခတ်တဲ့ကြမ်းတမ်းရိုင်းဆိုင်တဲ့စကားတွေဒီပါဇက်ကမယုံထွက်ကြည့်လိုက်ချက်ချင်းအဲ့လူတွေကမုန်းသွားမှာเนาะဒါကြောင့်မို့ချစ်စီလူလဲဒီပါဇက်ပဲတဲ့မုန်းစီလူလဲဒီပါဇက်တဲ့မြန်မာစကားပုံတွေနောက်ပြကြတော့ရှိသေးတယ်ဝစီဗေဒထီတိုင်းရှာတဲ့ရှိဘူးလားဒါကလည်းပဲဒီနှုတ်တွေကိုစောင့်စည်းဖို့ရတဲ့သတိပေးခဲ့တဲ့စကားပုံတွေနော်ပါဇက်နဲ့စိတ်သက်ရှိတိုင်းပါဇက်ကနေလှုပ်ကနေလှုပ်ကနေထွက်မသွားစေဘူးဝစီဗေဒထီတိုင်းရှာဆိုတဲ့စကားပုံလေးနဲ့ဒါပုံနဲ့ပတ်နဲ့ရှိလူကြီးသူမတွေကဆုံးမထားကြတာဒါကြောင့်မို့နှုတ်ကလည်းပဲပြောခြင်းတိုင်းမပြောရဘူးတဲ့ပြောတဲ့နဲ့စကားမှပြောတဲ့သလောက်ခံတောင်ပြောရတယ်နောက်ပြကြရှိသေးတယ်နှုတ်ကြောင့်သေးတဲ့လက်ကြောင့်ကြည်တဲ့နှုတ်ကြောင့်မို့သေတဲ့လူတွေလောကမှာအများကြီးရှိတယ်နော်တချို့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ကိုကတော့မှုမဲ့မှန်မဲ့ပဲလူတယောက်ကိုခဏခတ်တဲ့စကားလုံးတစ်လုံးတော့ပြောထည့်လိုက်တာဟိုလူကမှတ်သွားပြီအဲ့ဒါအခွင့်သာတဲ့တနေ့မှာအဲ့ဒီလူကသူ့ကိုအခွင့်သာသားတယ်လို့တတ်ပြလိုက်တာလောကဓမ္မမရှိဘူးလားအဲ့လိုအမှုတွေခဏတိုင်းဥစဉ်တို့ကြားရတယ်နော်သတင်းစာတွေဖတ်ဒီနှုတ်လေးမဆောင်စည်းလိုက်မိတဲ့အတွေ့တဲ့သူ့ကိုပြောတဲ့စကားကိုမခံမရနိုင်လို့ဆိုပြီးတော့အဲ့ဒီပြောခံတဲ့ပုဂ္ဂိုလ်ကမကျေနပ်လို့အလစ်ချောင်းပြီးတော့ဓာတ်နဲ့ထိုးလို့ဒေသွားတဲ့လူသက်မှုတွေဒုန်းနဲ့ရိုက်လို့ဒေသွားတဲ့လူသက်မှုတွေလည်းပဲလောကမှာအများကြီးရှိတယ်နော်ဒါကြောင့်မို့နှုတ်ကြောင့်ဒီလက်ကြောင့်မှုခြေတတ်တယ်တဲ့နောက်ပြီးကြတော့ကြမ်းကြွန်လို့ရှိရင်နှုတ်လို့ရတယ်စကားကြွန်နှုတ်လို့ရလားမရဘူးအဲ့ဒါကြောင့်မို့အဲ့ဒီကြမ်းကြွန်နှုတ်ရတယ်စကားကြွန်နှုတ်မရဘူးဆိုတဲ့သကပုံนี่လည်းပဲရှိတယ်နောက်ပြီးကြတော့လူဒီမာနာကဘယ်နှစ်ဖက်ပါလဲနာနှစ်ဖက်ဘဇက်ကတပေါက်တင်ပါတာအဲ့ဒါအတိတ်ဘယ်ကတော့သူများပြောတာများများနားထောင်စကားကိုနည်းနည်းပြောလို့အတိပဲနော်နားနှစ်ဖက်ဆိုတာများများနားထောင်မှုရအတွက်နားကိုနှစ်ဖက်သဘာဝတရားကြီးကဖန်ဆင်းပေးလိုက်တာစကားပြောတဲ့အခါမှာကျတော့သိပ်ပြီးမလိုအပ်လို့ပါဇက်ကိုတပေါက်တည်းပဲထည့်ပေးလိုက်တယ်ဒါကြောင့်မို့အင်္ဂလိပ်တွေမှာလည်းပဲရှိတယ်သူတို့ရဲ့အဆိုလေးတွေရှိတယ် listen move speak less တဲ့များများနားထောင်ရတယ်စကားကိုနည်းနည်းပဲပြောရတယ်မှန်ရလားlisten mo speak less တဲ့နောက်ကြတော့အပြောမတတ်လို့ရှင်ဆဲသလိုတဲ့စကားပုံတွေကတော့အများကြီးပဲเนาะဟုတ်တယ်မလားနောက်တစ်ခါကံ10ပါးရှိတယ်လေ do strike 10ပါး do strike 10ပါးဆိုတာရှိတယ်ဥစဉ်တဲ့ဗုဒ္ဓဘာသာမှာ do strike 10ပါးတဲ့မှာကာယကံ do strike က3ပါးပါတယ်ဝစီကံ do strike က4ပါးပါတယ်မနောကံ do strike က3ပါးပါတယ်အဲ့တော့ဘယ်ဒုစရိုက်ကအများဆုံးလဲတနေ့တနေ့လူတွေကျူးလွန်နေကြတဲ့ဒုစရိုက်တွေထဲမှာပြန်ပြီးတော့စမ်းစစ်ကြည့်လို့ချင်းဟောဒီဝစီကံဒုစရိုက်၄ပါးကများတယ်မှန်ရလားကာယကံဒုစရိုက်လူတိုင်းသူများတက်ကိုတတ်မနေပါဘူးမိုးစိုးတန်ငါးလေးလောက်ပဲတတ်ဖြစ်တယ်ဟုတ်လားကျန်တဲ့ပုဂ္ဂိုလ်တွေကအတော်ကိုဒေါသထွက်လာတဲ့အချိန်လောက်ပဲသူတို့ဘာအသက်ကိုတတ်ဖြစ်ကြတာတာမန်အချိန်ဆိုလို့ချင်းတော်တော်များများသူတို့ဘာအသက်တွေမတတ်ဖြစ်ကြပါဘူးအတကအဒိနာဒါနအကုသိုလ်ဒုစရိုက်ကိုလည်းပဲဒီတိုင်းပဲသူသူကိုယ်ကို တော်တော်များများတော့သူတို့ဘာပစီဥစ္စာကိုမတော်မတရားအတင်းအဓမ္မမယူပြကြဘူးတခိုးတည်းများဒီလောက်ပဲယူတာနော်တခိုးတည်းများဆိုတော့လည်းပဲတရားမှတရားမရှိပါဘူးတထောင်မှတရားမရှိပါဘူးတသိမ့်မှတရားမရှိပါဘူးမှန်ရဲ့လားအဲ့တော့အာရိဏဒါနအကုသိုလ်ဒုစရကြီးကလည်းပဲကာယကံဒုစရကလည်းပဲသူသူကိုယ်ကိုယ်သိမ့်မကျူးလွန်ပြကြပါမေသူမိစ္ဆာဆိုတာကာယကံဒုစရကလည်းပဲသိမ့်မကျူးလွန်ဖြစ်ပါဘူးဒါလည်းပဲတထောင်တယောက်တထောင်တယောက်တော်တော်ရှားပါလေနော်အဲ့တော့ဝစီကံဒုစရိုက်၄ပါမူတာဝါဒဝစီကံဒုစရိုက်ကြတော့ကျွလွန်တဲ့လူနဲ့မကျွလွန်တဲ့လူဘယ်သူကပိုများလဲကျွလွန်တဲ့လူကများတယ်လိန်ညာပြီးတော့မိမိသူတော်ဘာအကျိုးစီးပွားတွေကိုထိခိုက်စေတဲ့ဇကားတွေလိန်ပြီးညာပြီးတော့ပြောတဲ့လူတွေကြလောကထဲမှာပေါ်တယ်နော်နောက်တစ်ခါပိသူနာဝါစာတယောက်နဲ့တယောက်ချစ်ခင်နေကြပြီကြည်နုနေကြပြီအစဉ်ပြေးနေကြပြီဆိုလို့ချင်းဘေးကနေမနာလို့ပြီးတော့ဂုံးတိုက်တဲ့ဇကားတွေလောကထဲမှာတော်တော်များများဒါပြောပြကြတယ်နော်ဒါလည်းပဲကိုယ်နဲ့အတူတူပေါင်းနေတဲ့ပုဂ္ဂိုလ်တယောက်ကကိုယ့်တည်းသားပြီးတော့တခြားလူတယောက်နဲ့အစဉ်ပြေးနေပြီဆိုစိတ်ထဲမှာမကျေနပ်တော့ဘူးမနာလို့တော့ဒါဆိုလို့ချင်းတော့အဲ့ဒီပုဂ္ဂိုလ်တွေကွဲရကွဲကြောင်ဇကားတွေကရှားကြံပြီးတော့ပြောပြတော့တာပဲအဲ့တော့မူပိသုနာဝါစာလို့ခေါ်တဲ့ဝစီဒုစရကကျူးလွန်ပြတော့တာပေါ့မှန်ရဲ့လားအခါတခါကြတော့တန်ဖက်ပလာပဝါစာအေးမရဖက်မရတောင်းစင်ရေမရတဏီဝန်ထိုင်ပြောလို့ကုသိုလ်တစက်မှမရတဲ့ဇကားတွေကြီးတွေပဲပြောကြတာဟုတ်လားရွှေယုံနဲ့ရွှေကြတန့်ကယ်ရိပ်သွားတဲ့ပုံစံမျိုးတွေရုပ်ရှင်အကြောင်းတွေဂီတာအကြောင်းတွေအဲ့လိုဘာမှအကျိုးမရှိတဲ့အကြောင်းတွေမိမိစီးပွားအတွက်လည်းအကျိုးမရှိသူတို့ဘာစီးပွားအတွက်လည်းအကျိုးမရှိကိုကျမ်းမာကြီးအတွက်လည်းပဲထောက်ကူမပြုသူတို့ဘာကျမ်းမာကြီးအတွက်ထောက်ကူလည်းမပြုကုသိုလ်ရတော့လည်းထောက်ကူမပြုတဲ့ဇကားတွေကြတော့အများဆုံးလူတွေကပြောကြတယ်တဲ့အဲ့ဒါကိုတန်ဖက်ပလာပဝါစာဝစီကံဒုစရိုက်ကိုကျူးလွန်တယ်လို့ခေါ်တယ်မှန်ရဲ့လားတော်တော်များများအကျူးလွန်ဆုံးတော့ဒီကံပဲနေမှာပါနော်ကိုယ့်ကိုယ်ဒါကျူးလွန်လို့ကျူးလွန်မှန်းလည်းမသိကြဘူးကိုပြောနေတဲ့ဇကားတန်ဖက်ပလာပဝါစာဖြစ်လို့ဖြစ်မှန်းလည်းမသိကြသိကြလားတော်တော်များများမသိကြဘူးအမှုမှန်မှန်မဲ့လောက်ကနေလောက်ကနေပါးစပ်ကပြောနေကြတာကိုပြောတဲ့ဇာကကမိမိတို့ဘာနှဥသားရဲ့စီးပွားတွေပြည့်တွန်းစေမယ်။ကျမ်းမာရေးတွေပညာရေးတွေကုသိုလ်ရေးတွေအတွက်အထောက်အကူပြုတဲ့ဇာကဆိုရင်တော့တန်ဖတ်ပလာပါမဖြစ်ဘူးပေါ့။အဲ့ဒီလိုဘာအကျိုးမှမဖြစ်တဲ့ဇာကတွေပြောပြီးဆိုလို့ကျင်တော့အဲ့ဒီဇာကတွေကတန်ဖတ်ပလာပါဝစီကံဒုစရိုက်လို့ခေါ်တယ်။နောက်တစ်ခုကဖရုဒဝါစာ။ကြမ်းတမ်းတဲ့ဇာကတွေ၊ရိုင်းဆိုင်တဲ့ဇာကတွေ၊နာကျင်ခံခတ်တဲ့ဇာကတွေ။ဒီဇာကတွေလည်းပဲနေ့စဉ်ဘဝတွေမှာလူတော်တော်များများပြောနေကြတယ်เนาะကိုယ်စိတ်နဲ့အလိုမကြဘူးဆိုလို့ချင်းအဲ့ဒီလူကိုစိတ်ထဲမှာနှင့်ငနဲ့နေအောင်ပြောထက်လိုက်တယ်အဲ့ဒါဖရုဒဝါစာလို့ခေါ်တယ်เนาะဖရုဒဝါစာဆိုတာဆဲနေမှဆိုးနေမှမဟုတ်ဘူးတစ်ဖက်လူရဲ့အာဏာချက်ကိုမိမိကထောက်ပြီးတော့တက္ကနဲ့ပြောချလိုက်ပြီဆိုတဖက်လူမှခံရခတ်သွားပြီဆိုလို့ချင်းအဲ့ဒီစကားဖရုဒဝါစာဖြစ်သွားတယ်ကြမ်းတမ်းတဲ့စကားလို့ခေါ်တယ်เนาะမှန်ရဲ့လားကျိမောင်းနေတဲ့ဇကာဆဲဆူနေတဲ့ဇကာမှာဖုဒ္ဓဝါစာမဟုတ်ဘူးသူတို့ဘာနာကျင်ခံကတ်တဲ့ဇကာတွေမိမိပြောမိပြီဆိုရင်ကိုယ်ပြောတဲ့ဇကာတွေဘာဖြစ်သွားပြီလဲဖုဒ္ဓဝါစာတဲ့ဖုဒ္ဓဝါစာဒုစရိုက်ကံကြီးမိမိကကျူးလွန်မိသွားပြီအဲဒါမှမဟုတ်ဒုစရိုက်ဆယ်ပါးတဲ့မှာလည်းပဲကျူးလွန်ပြည့်အများဆုံးကလည်းဝစီကံဒုစရိုက်၄ပါးပဲအဲဒါမှမဟုတ်ဒီဒုစရိုက်၄ပါးတွေကိုမိမိတို့မကျူးလွန်မိအောင်မိမိတို့ရဲ့နှုတ်ကိုအထူးဆောင်စည်းရမယ်မှန်ရလားအဲဒါကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကသုဘာတိတာစယာဝါစာအေတံမင်္ဂလမုဒ္ဒမံတဲ့ကောင်းတဲ့ဇာကားတွေကိုမိမိတို့ပြောတတ်ဆိုတတ်ပြီးဆိုလို့ရှင်တော့အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝကကြီးပွားဖို့ချမ်းသာဖို့ပဲရှိတယ်ကောင်းတဲ့မွန်တဲ့ဇာကားချိုးသားတဲ့ဇာကားဆိုတာဘယ်လိုဇာကားလဲလို့မေးစရာရှိတယ်နော်အဲ့တော့ကောင်းတဲ့ဇာကားချိုးသားတဲ့ဇာကားဆိုတာအင်္ဂါ၄ပါးနဲ့ပြည့်စုံတဲ့ဇာတ်ကားဖြစ်ရမယ်တဲ့မြတ်စွာဘုရားကနံပါတ်၁အင်္ဂါကသုဘာတိတာကောင်းတဲ့ဇာတ်ကားပြောရမယ်နံပါတ်၁ကသုဘာတိတာတဲ့ကောင်းမွန်တဲ့ဇာတ်ကားကိုပြောရမယ်မကောင်းတဲ့ဇာတ်ကားတွေမပြောရဘူးနံပါတ်၂ကဓမ္မတရားနဲ့ရှင်တဲ့ဇာတ်ကားတွေပြောတတ်ရတယ်တဲ့မတရားတဲ့ဇာတ်ကားတွေမပြောရဘူးနံပါတ်၄ကပါတယ်လေတရားနဲ့ရှင်တဲ့ဇာတ်ကိုပြောရမယ်မတရားတဲ့ဇာတ်တွေမပြောရအောင်နံပါတ်၃ကပိယတဲ့ပိယဝါစာ ချစ်စရာကောင်းတဲ့စကားတွေပြောရတယ်။မုန်းစရာကောင်းတဲ့စကားတွေမပြောရအောင်။ကိုပြောလိုက်တဲ့စကားကြားလို့တစ်ဖက်လူမုန်းသွားမယ်။ကိုကမုန်းသွားမယ်။ကိုပြောလိုက်တဲ့ပုဂ္ဂိုလ်တယောက်ကိုမုန်းသွားမယ်ဆိုရင်အဲ့လိုစကားတွေမပြောရဘူးတဲ့။အဲဒါမို့နံပါတ်3ကပြိယဝါစာချစ်ခင်ဖွယ်ကောင်းတဲ့စကားတွေကိုပြောဆိုရတယ်။နံပါတ်4ကသစ္စာဝါစာမှန်ကန်တဲ့စကားတွေကိုပြောဆိုရတယ်တဲ့။ဒီငါးလေးပါးနဲ့ပြည့်စုံပြီဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်ရဲ့စကားတွေကသူဘာတိတဝါစာဖြစ်သွားပြီ။မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောတော်မူခဲ့တဲ့သူဘာတိတမင်္ဂလာနဲ့ပြည့်စုံသွားပြီလို့ပြောရမှာပေါ့။သူဘာတိတမင်္ဂလာနဲ့ပြည့်စုံပြီဆိုလို့ရှင်တော့အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝကကြီးပွားဖို့တိုးတက်ဖို့ပဲရှိတော့တယ်တဲ့။မှန်ရဲ့လား။သူဘာတိတမင်္ဂလာအင်္ဂါဘယ်နှပါးလဲလဲ။၄ပါး။နံပါတ်၁ကကောင်းမွန်တဲ့စကားကိုပြောရမယ်။နံပါတ်၂ကတရားနဲ့ရှင်တဲ့စကားကိုပြောရမယ်။နံပါတ်3ကချစ်စရာကောင်းတဲ့စကားကိုပြောရမယ်။နံပါတ်4ကမှန်ကန်တဲ့စကားကိုပြောရမယ်တဲ့။နောက်ပြတော့သူဘာတိတယာဝသူဘာတိတာစယာဝစာဆိုတာဘယ်လိုစကားကိုပြောတာလဲလို့ထပ်ပြီးတော့မေးစာရှိလို့လိုရင်းကတော့တမေဝဝါစံဘာတိယရာယတာနန္နတာပယေပရိစနာဝိဟိန္တိယတာဝေဝါစာသူဘာတိတာမိမိပြောတဲ့ဇာကားကမိမိကိုယ်ကိုလည်းပဲပြောပြီးတဲ့နောက်ပိုင်းမှာပူလောင်မှုမဖြစ်စေဘူးသူတော်ဘာတွေကလည်းပဲနာကျင်ခံခတ်တဲ့ညှင်းဆဲမှုမဖြစ်စေဘူးဆိုလို့ချင်းအဲ့ဒီဇာကားကတော့သူဘာတိတဝါစာဖြစ်ပါတယ်တဲ့ဒါကတော့လိုရင်းပေါ့နော်အဲဒါကြောင့်မို့ဇာကားပြောပြီးတဲ့နောက်ပိုင်းမှာတုံနှွေးနှင်းနဲ့ကိုယ့်ကိုယ်ပြန်ပြီးတော့ပူဆွေးစေမဲ့ဇာကားကိုယ်ဇာကားကိုကြားလိုက်တဲ့ပုံကိုယ်လေးစိတ်ထဲမှာမခံကြည့်မခံတာဖြစ်မဲ့ဇာကားမျိုးတွေရှောင်ကျင်ပြီဆိုလို့ချင်းတော့မိမိတို့ပြောဆိုတဲ့စကားဒီဘာစကားဖြစ်သွားပြီလဲသူဘာတိတဝါစာဖြစ်သွားပြီအဲဒါမို့နာကျင်ခံကတ်တဲ့စကားဆိုတာလူပုဂ္ဂိုလ်တွေတင်မဟုတ်ဘူးတိရစ္ဆာန်တွေလည်းပဲမကြိုက်ဘူးဟုတ်ရဲ့လားမြတ်စွာဘုရားရှင်ကိုရောမြတ်ကြီးတကားတော့ဇတ်တော်တစ်ခုဟောခဲ့ဘူးတယ်ဟိုးရှေ့တုန်းကအိန္ဒိယနိုင်ငံရဲ့မြောက်ပိုင်းမှာရှိတဲ့ဂန္ဓာရာအတိုင်းမှာရှိတဲ့တက္ကသိုလ်ပြည်နယ်ထဲမှာဘုရင်တို့ဘုရားလောင်းကနွာလာဥဒဘာကြီးတကောင်သွားဖြစ်တယ်သူရဲ့နာမည်ကနန္ဒီဝိတာလာတဲ့အဲ့ဒီနန္ဒီဝိတာလာဆိုတဲ့နွာလာဥဒဘာကြီးကိုပိုင်တဲ့နွားပိုင်ရှင်ပုံနာကြီးကသိပြီးတော့ဆင်းရဲတယ်ဆင်းရဲတော့ဟောဒီနွားကြီးကသူ့မှာလည်းပဲအခွန်မလာတွေကသိပြီးတော့ကောင်းတော့သူ့ရဲ့တခင်ကြီးကိုပြန်ကျေးဇူးဆချင်တာတဲ့သူနွားပေါ့စလေးဘဝတွေကကျွေးမွေးဆောင်လျှောက်ပြည့်စုံလာခဲ့တဲ့ဟောဒီပုံနာကြီးဆင်းရဲနေတာကိုမကြည့်ရဘူးအဲ့တော့ငါမှလည်းပဲအခွန်ပလာတွေကပြည့်စုံလာပြီအရွယ်ရောက်လာပြီဆိုတော့ငါတော့အင်အားကောင်းတဲ့နွားဟောဒီဇံဘူးတွေကျွန်းမှာဘသူမှရှိမှာမဟုတ်ဘူးဒါကြောင့်မို့ငါသခင်ကိုပြန်ကျေးဇူးဆောက်မယ်ဆိုပြီးတော့သူ့ရဲ့သခင်ပုံနာကြီးထံချင်းကပ်ပြီးတော့အဲ့ဒီနန္ဒီဝိတာလနွားကြီးကပြောတဲ့ကဲအရှင်သခင်အရှင်ပုံနာကြီးရှင်ပုံနာကြီးကြီးရတာလည်းပဲစောင်းနေတွေကချိုးတက်လိုက်တာအဆင်မပြေဘူးအဲ့ဒါကြောင့်မို့အရှင်ဘုန်းနာကြီးကိုပိုက်ဆံရှာပေးခြင်းနဲ့ဒီတက္ကသိုလ်ပြည်ထဲမှာရှိတဲ့အချမ်းသာဆုံးတထေးကြီးထံသွားပြီးတော့ဒီလိုပြောဟောဒီမျိုးထဲမှာအခွန်ပလာကောင်းတဲ့နွားဘယ်နှကောင်ရှိသလဲလို့သူ့ကိုမေးအဲ့ဒါနဲ့တထေးကြီးသူ့ရဲ့အရှင်သခင်ဘုန်းနာကြီးကတက္ကသိုလ်ထဲကအချမ်းသာဆုံးတထေးကြီးထံသွားပြီးတော့မေးတယ်ရှင်တထေးကြီးဟောဒီမျိုးထဲမှာအခွန်ပလာနဲ့ပြည့်စုံတဲ့နွားဘယ်နှကောင်ရှိသလဲတထေးဆိုတော့လည်းပဲ तू ကတတင်းစုံတာပေါ့ဟိုအိမ်မှာရှိတဲ့နွားကောင်းတယ်ဒီအိမ်မှာရှိတဲ့နွားကောင်းတယ်စသည်အဖြင့် तू ကပြောတာပြောတော့ပုံနာကြီးကတထေးကြီးတဲ့အဲ့ဒီနွားတွေထက်ကျွန်တော်မျိုးရဲ့နွားကြီးကပိုပြီးတော့အာတန်ပါတယ်ဘလို့ဒီအာတန်တယ်လဲဆိုလို့ရှိရင်လဲပေါင်းတရာဝန်အပြည့်နဲ့တတ်ထားတဲ့လဲပေါင်းတရာတောင်မှကျွန်တော်နွားကြီးကတကောင်တည်းနဲ့ဆွဲနိုင်တယ်။ဟာအဲ့လိုပြောတော့တထေးကြီးကမယုံဘူး။ဟာမဖြစ်နိုင်တာမပြောနဲ့အဲ့ဒီလောက်အာတန်တဲ့နွားလား။လောကမှာမရှိဘူး။အာတထေးကြီးမယုံလို့ရှိရင်လောင်းမလား။ဟာသူတို့ကလောင်းကစားတွေဖွင့်တော့။အမှတထေးကြီးကလည်းပဲတထေးဆိုတော့စိန်ခေါ်တော့လောင်းမယ်ပေါ့။အဲ့ဒါဆိုလို့ရှင်တထေးကြီးဘယ်လောက်ကြီးလောင်းမလဲ။အသက်ပြားတစ်ဆောင်ကြီးလောင်းမယ်။အေးအဲ့ဒါဆိုလို့ရှင်ဘယ်နည်းဘယ်ရက်မှတို့လောင်းမယ်ဆိုပြီးတော့လဲပေါင်းတရာဝန်အပြည့်နဲ့တင်ထားတဲ့လဲပေါင်းတရာကိုရှေ့လက်နဲ့နောက်လက်ကျိုးတွေနဲ့တုပ်ပြီးတော့အကုန်လုံးတွဲထားတာအဲ့ဒီတွဲထားတဲ့လဲတွေရဲ့ရှေ့ဆုံးလဲမှာတဲ့ခုနကတည်းကနန္ဒီဝိတာလလို့ခေါ်တဲ့နွာလာဥဒဘာကြီးကိုတက်တ တက်ပြီးတော့ခုနသူ့ရဲ့သခင်ပိုင်ရှင်ကြီးကလက်ပေါ်မှာတက်ပြီးတော့ကျင်းကျင်းတန်နဲ့နှွားကြီးကိုစဆာခြင်းမောင်းလိုက်တာဘယ်လိုမောင်းလဲဆိုတော့ကိစ္စကူတဝဟတုကူတဟဲ့ကောက်ကျက်တဲ့နှွားကြီးသွားဟကောက်ကျက်တဲ့နှွားကြီးဆွဲဟစသည်အားဖြင့်သူကပြောတာအဲ့ဒီလိုလဲပြောလိုက်ရောသူ့ရဲ့အတန်ကိုနှွားကြီးကကြားတော့စိတ်ထဲမှာမနစ်မြို့ဟုတ်တယ်ငါတသက်လုံးသူ့အိမ်မှာနေလာတာတခါမှအိုးတလုံးလည်းမခွဲခဲ့ဘူးပကန်းတချက်လည်းပဲငါမနှင်းခဲ့ဘူးသူ့အိမ်မှာကျင်းကြီးကျင်းငယ်တွေစွန့်လို့ခြင်းလည်းပဲမတော်တဲ့နေရာတွေမှာငါမစွန့်ဘူးငါနေရာငါနေပြီးတော့အဲသူ့ရဲ့အိမ်မှာနေလာကြတာအဲ့ဒါကိုငါ့ကိုကောက်ကျစ်တယ်ဆင်းလဲတယ်ဆိုပြီးတော့ဟောဒီပုံနာကြီးကငါ့ကိုပြောနေတယ်ကဲငါမယုံတော့ဘူးဆိုပြီးတော့ခြေတော်လေးဘက်ကိုခြေစုံရပ်ပြီးတော့တလန့်မှရှိမရွေ့တော့ဘာဖြစ်လဲလို့ဆိုတော့ဘေးမှာတတိယလည်းပဲကြည်နေပြီပြိဿတရားလည်းဝိုင်းကြည်နေ။နွားကြီးကဘလောက်ပဲမောင်းမောင်းကိစ္စကူတာဝတ္တုကူတာကောက်ချစ်ဆင်းလဲတဲ့နွားကြီးသွားဟ။ကောက်ချစ်ဆင်းလဲတဲ့နွားကြီးဆွဲဟစသည်အားဖြင့်အပေါ်ကနေကြည်ကြီးနဲ့ရရိုက်ပြီးတော့ပြောတော့နွားကြီးကစိတ်ထဲမှာမနစ်မြို့လို့ဆိုပြီးတော့မသွားတော့ဘူး။မသွားတော့သူလောင်းထားတဲ့လောင်းကြီးတစ်ထောင်ကရှုံသွားတယ်။ဟုတ်ရဲ့လား။ဘာကြောင့်ရှုံတာလဲလို့ဆိုရင်နွားကြီးမကြိုက်တဲ့ဖုရုသဝါစာတွေနွားသခင်ကသုံးတာ우။နာကျင်ခံကတ်တဲ့သကလုံးတွေနဲ့သုံးပြီးတော့မောင်းလိုက်တော့နွားကြီးကသွားရင်စိတ်မရှိတော့ဘူးအလားနဲ့အိမ်ပြန်သွားတယ်တဲ့နွားကြီးဆွဲပြီးတော့အိမ်ပြန်သွားအိမ်ရောက်တဲ့အခါမှာစိတ်ပြက်လက်ပြက်နဲ့အတုံးလုံးပက်လက်ကြီးအိရတဲ့ဝင်းပြီးတော့မိုင်းနေတာအဲ့လိုမိုင်းနေတဲ့ပုံနာကြီးကိုနွားကြီးကကြည့်ပြီးတော့သိတယ်အရှင်ပုံနာကြီးဘလို့ဖြစ်တာလဲအိတ်နေတာလားဟာဘယ်ဟာလားအိရမှာတော့မင်းမင်းငါ့ကိုတထင်းနဲ့သွားပြီးတော့တထောင်ကြီးလောင်းစလို့ငါသွားပြီးတော့လောင်းတာလောင်းနေလောင်းရောမင်းကမသွားတော့ငါရှုံးတာပေါ့အာအရှင်သခင်ကြီးကကျွန်တော်မျိုးကိုမဟုတ်တဲ့ဇာတ်ကားနဲ့လာပြောတာကိုအရှင်ရဲ့အိမ်မှာနေလာတာကြာပြီဦးတလုံးကျွန်တော်ခွဲဘူးလို့လားပကံတရားခွဲဘူးလို့လားမတော်တဲ့နေရာတွေမှာကျင်းကြီးကျင်ငယ်တွေမှာစွန့်မိလို့လားအဲ့လိုမျိုးတော့မခွဲဘူးပါဘူးတဲ့ဦးလည်းမခွဲဘူးပကံလည်းမခွဲဘူးကျင်းကြီးကျင်ငယ်တွေလည်းပဲမစွန့်ဘူးပါဘူးအဲ့ဒါဆိုလို့ရင်ဘာဖြစ်လို့ကျွန်တော်မျိုးကိုကောက်ကျစ်တဲ့နွားဆင်းလဲတဲ့နွားကြီးသွားဟကောက်ကျစ်တဲ့နွားဆင်းလဲတဲ့နွားကြီးဆွဲဟဆိုပြီးဘာဖြစ်လို့ပြောတာလဲတဲ့အဲ့ဒီလိုမေးတော့ပုံနာကြီးကမလော့ဘူးကဲခမရအိတ်မနေနဲ့နောက်တခါပြန်ပြီးတော့အဲ့တထေးကြီးသွားစိန်ခေါ်ဒုတိယတစ်ချိန်လောင်းလို့ရင်2000ကြီးလောင်းမယ်လို့သွားပြောဒါပေမဲ့ကျွန်တော်မျိုးကိုမောင်းတဲ့အခါမှာတော့ချူချူတာတာစကားလေးနဲ့မောင်းမှာကြမ်းတမ်းတဲ့စကားသုဒ္ဓဝါစာတွေမပြောပါနဲ့ဆိုပြီးတော့ပုံနာကြီးကိုဦးဇင်းတို့ရဲ့ဖះအလောင်းတော်နန္ဒီဝိတာလနွားကြီးကမာတယ်မာတော့အဲ့ဒီပုံနာကြီးကဝန္တာအာယာနဲ့နောက်နေ့ကျတော့ထပြီးတော့တခါတတိယဌံသွားပြီးတော့ချင်းကပ်ပြီးတော့ပြောတယ်တတိယကြီးဒီတခါထပြီးတော့လောင်းမယ်မကျေနပ်ဘူးအရင်တခါလောင်းတော့ကျွန်တော်မွေးချုံတာဒါဒီတခါလောင်းရင်အသက်ပြာ2000ကြီးလောင်းမယ်တတိယလည်းပဲရတယ်မင်းတော့မယုံနိုင်ဘူးလောင်းမယ်ဆိုပြီးတော့ဒုတိယတစ်ချိန်ထပ်ပြီးတော့လောင်းတော့ကျတော့သူကမလို့ပြောလဲလို့ဆိုတော့ဟဲ့ဖေသားကြီးငါရဲ့ချစ်စရာကောင်းတဲ့နွားကြီးသွားဟဖေသားကြီးသွားဖေသားကြီးရုံးဟစသည်အားဖြင့်နွားကြီးကိုချိုးသားတဲ့စကားလေးတွေသူ့ဘာတိတဝါစာစကားလေးတွေနဲ့ပြောပြီးတော့မောင်းလိုက်တာနွားကြီးကရုံးထက်လိုက်တာတဲ့လဲပေါင်းတရားဝင်ဝင်ပြည့်နဲ့လဲပေါင်းတရားရှေ့ကိုရွေ့သွားတယ်အဲ့လိုရွေ့လဲသွားရောခုနကနွားသခင်ပုံနာကြီးကအသက်ပြာ2000နိုင်သွားတယ်ဟုတ်ရဲ့လားခုနကတော့ရှုံးတာတာ1000ပြန်လောင်းတာ2000ကြီးပြန်လောင်းတော့သူက1000မြတ်သွားတာပေါ့မှန်ရဲ့လားအဲ့ဒီလိုညာနိုးဘွယ်တာယာဘွယ်ချူတာဘွယ်စကားတွေနဲ့ပြောပြီဆိုလို့ရှိရင်တော့တတိဆန်တွေတောင်မှကြိုက်တယ်ကျန်တဲ့ခက်တန်နဲ့ရိုင်းဆိုင်ရုပ်မာတဲ့စကားတွေပြောပြီဆိုရင်တတိဆန်တွေလည်းပဲမကြိုက်ဘူးဆိုမှတော့လူဆိုရင်တော့ပိုဆိုတာပေါ့ဟုတ်တယ်မလားအသိဉာဏ်ရှိတဲ့လူတွေဆိုရင်ပိုပြီးတော့မကြိုက်သေးတယ်မလွတ်တာမဆောင်တာလို့တာအကျန်းတန်းတဲ့ဇကားတွေရိုင်းဆိုင်တဲ့ဇကားနာကျင်ခံတဲ့ဇကားတွေအပြောခံလိုက်ရတာစိတ်ထဲမှာတော့ဘယ်သူမှမနှင်းမြို့မှန်ရလားသူသူကိုကိုကိုကိုအဲ့ဒီကျန်းတန်းတဲ့ဇကားရိုင်းဆိုင်တဲ့ဇကားတွေတယောက်ယောက်ကလာပြီးတော့ပြောမယ်ဆိုပါစို့အဲ့ဒီလိုပြောမယ်ဆိုရင်ကိုယ်စိတ်ထဲမှာဘယ်လိုဖြစ်မလဲမနှင်းမြို့ဘူးဟုတ်ရလားမနှင်းမြို့ဘူးမကြိုက်ဘူးတတ်နိုင်လို့ရှင်အဲ့ဒီဇကားတွေကြောက်ဘူးမကြားခြင်းဒီတိုင်းပဲတဲ့တတိယဆန်ဒီလည်းပဲဒီတိုင်းပဲနာကျင်ခံကတ်တဲ့ဇာတ်ကြီးကျန်တန်ရန်ဆိုင်တဲ့ဇာတ်ကြီးသူတို့မကြိုက်ဘူးဒါကြောင့်မို့ချိုးသားတဲ့ဇာတ်လေးများပြောလိုက်ပြီဆိုလို့ချင်းခုနတုန်းကတိတ်ပြီးတော့လေးတဲ့ဝန်အပြည့်နဲ့တွဲထားတဲ့လက်တရာတောင်မှဆွဲနိုင်တဲ့အားတွေဖြစ်သွားတယ်တဲ့ အဲ့ဒီလိုဖြစ်သွားတဲ့အခါမှာလောင်းကြီးက2000ရတယ်ဘေးကနေဝိုင်းပြီးတော့ကြည့်နေတဲ့ပရိသတ်တွေကလည်းပဲဟောဒီနွားကြီးရဲ့ခွန်အားပလတွေကိုသဘောကျလို့ဆိုပြီးတော့နွားတခင်ပုံနာကြီးကိုဝိုင်းပြီးတော့ငွေတွေစုချကြတာတဲ့ပုံနာကြီးပတ်စံတွေအများကြီးရသွားတယ်ဟုတ်လားအဲ့တော့ဒီပုံနာကြီးဘဝစောင်းနေတွေပြည်လည်သွားတာဘာကြောင့်လဲလို့ဆိုရင်သူ့ရဲ့နွားကြီးပေါ်မှာချိုးသားတဲ့ဇကားတွေပြောလိုက်လို့တဲ့မှန်ရဲ့လားသူဘာတိတဝါစာမင်္ဂလာကိုဟောဒီပုံနာကြီးကျင်းသုံးလိုက်တာနဲ့တပြိုင်နက်သူ့ရဲ့ဘဝဘာဖြစ်သွားလဲချမ်းသာသွားတယ်ကြည်ဝတ်သွားတယ်တိုးတက်သွားတယ်เนาะဒါအတခုပေါ့နောက်ပြတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးလက်ထက်သာဝတိမြို့စေတွန်ကျောင်းမှာမြတ်စွာဘုရားသတင်းသုံးနေတဲ့အခိုက်တုံးကအဲ့ဒီသာဝတိမြို့ကြီးကိုစိုးမိုးအုပ်ချုပ်မင်းလုံးနေတဲ့ဘုရင်ကြီးကမဟာကောသလဘုရင်နဲ့ဘယ်ဘုရင်နဲ့လဲအဲ့ဒီမဟာကောသလဘုရင်ကြီးမှာပတိနရီကောသလဆိုတဲ့သားတော်မင်းသားလေးတယောက်ရှိတယ်ပတိနရီကောသလမင်းသားအဲ့ဒီပတိနရီကောသလမင်းသားလေးအရွယ်ရောက်လာတဲ့အခါမှာယောက်ျားကောင်းတွေတက်တင်တိုက်ထိုက်တဲ့အထာရတသိပ္ပ16ရက်ကိုသင်မှုရာအတွက်တက္ကသိုလ်ပြည်ကိုပညာသင်လွတ်တယ်အဲ့ဒီသာဝတိမြို့ကနေထွက်ပြီးတော့သွားလိုက်အခါမှာဟိုလိပ်စဝီပြည်ကလည်းပဲလိပ်စဝီမင်းသားတယောက်မာလိဆိုတဲ့မင်းသားတယောက်ကသူတိုင်းပြည်ကနေတက္ကသိုလ်ကိုပညာသင်ဖို့ရသူ့မျိုးတွေကထွက်လာတယ်။နောက်ကြတော့ဗန္ဒူလာလို့ခေါ်တဲ့သရိုသားလေးတယောက်ကလည်းပဲသူတိုင်းပြည်ကနေသူကထွက်လာ။အဲ့ဒီလိုထွက်လာရင်ထွက်လာရင်လည်းမင်းသား၃ယောက်မြို့အပြင်ဇေယျတစ်ခုမှသွားပြီးတော့ဆုံမိကြတယ်။ဆုံမိတဲ့အခါမှာတယောက်နဲ့တယောက်စကားသမီးတွေပြောဘယ်ကလာတာလဲ။နာမည်ဘယ်လိုခေါ်လဲစပြီးမေးမေးနဲ့သူတို့ရဲ့နောက်ကျောင်းအထုပ်ပတ္တိတွေတယောက်နဲ့တယောက်သိပြီးတော့ရင်းနှီးသွားကြတာမင်းမျိုးမင်းနွယ်တွေဆိုပြီးတော့ကျောင်းနဲ့တရားချစ်ချစ်ခင်ခင်နဲ့ဖြစ်သွားကြဖြစ်သွားတော့အတူတူတက္ကသိုလ်ပြည်ကိုပညာသွားတင်ကြတယ်ပညာရေဆုံးလို့ပြန်လာတဲ့အခါမှာပတိနရီမင်းသားလေးကိုသူ့ရဲ့အဖေကြီးကသူတက်လာတဲ့ပညာတွေကိုသဘောကျလို့ဆိုပြီးတော့သားတော်ကိုအဘိသိက်သွန်ပြီးတော့သာဝတိမြို့ကြီးကိုစိုးမိုးအုပ်ချုပ်မင်းလုပ်ခွင့်ပေးလိုက်တယ်အဲ့တော့ပတိနရီကောသလကြီးကဘယင်ဖြစ်သွားတာပေါ့နော်ခုနမာလိလိပ်စဝီကြီးကလည်းပဲသူ့နေရာမှာသူ့ရဲ့အတတ်ပညာတွေပြကျိုးစားအားထုတ်လွန်အားကြီးလို့ဝိရိယများပြီးတော့မျက်လုံးနှစ်ဖက်ကွယ်သွားတယ်တဲ့သူကတော့ဒုက္ခိတဖြစ်သွားတယ်ဒီတိုင်းပဲဗန္ဓုလကြီးကလည်းပဲသူ့ရဲ့ဆွေတော်မျိုးတော်တွေကြားထဲမှာပြန်လာတဲ့အခါမှာသူ့ရဲ့တိုင်းပြည်မှာသူ့ပညာတွေကိုအစွမ်းပြတာဝါလုံးပေါင်း60ဝါလုံးပေါင်း60ရဲ့အလယ်မှာတန်တီထောင်ထားတဲ့ဝါလုံးပေါင်း60ကိုသူ့ကိုဓားနဲ့ဖြတ်ခိုင်းတာအတောင်60လောက်အမြင့်ကြီးတဲ့ကောင်းငင်ကိုခုံပြီးတော့ဓာတ်နဲ့ဖြတ်လိုက်တာနောက်ဆုံးဝါးတလုံးကြာမှအတန်ကခြွန်ငနဲ့မြည်သွားတာအရင်ဝါးတွေကအကုန်လုံးတိကျနေပြတာအဲ့တော့ဒီအတန်ဘာတန်လဲလို့သူကမေးတော့ဆွေတွေမျိုးတွေကပြောတယ်မင်းရဲ့ပညာကိုစမ်းကျင်လို့တဲ့သူတို့ဝါးတွေထဲမှာတန်နေထက်တာဟာအဲ့ဒါအစတွေကထက်တယ်လို့ပြောပါလားစတွေကတန်ပါမှန်းသိလို့ရင်ဟောဒီခြွန်ငနဲ့ဆိုတဲ့မြည်တဲ့အတန်မမြည်အောင်ကျွန်တော်ဖြတ်မှာပေါ့ကျွန်တော်ရဲ့အမျိုးတွေကကျွန်တော်မချစ်ပါဘူးဆိုပြီးတော့ဗန္ဓုလမင်းသားလေးကစိတ်နာသွားတာသူ့ရဲ့အမျိုးတွေသူ့ကိုမပြောရအောင်လားဆိုပြီးစိတ်နာပြီးတော့သူ့ရဲ့အတိုင်းပြည်မနေတော့ဘဲနဲ့ခုနပတိတန်ဒီမင်းပတိနေဒီကောသလမင်းသားလေးအုပ်ချုပ်တဲ့သာဝတိမြို့သွားပြီးတော့နေတော့အဲ့ဒီမှာပတိနေဒီကောသလဘုရင်ကသူ့ရဲ့သင်ငယ်ချင်းဗန္ဓုလကိုစေတူကြီးရာထူးခံထားလိုက်တယ်စေတူကြီးရာထူးခံထားလိုက်တဲ့နောက်ပိုင်းမှာဒီဗန္ဓုလကသူရဲ့အမျိုးသမီးမန္လိကာနဲ့နောက်ပိုင်းကျတော့ကုလလွယ်ဆလာဖွာကိုယ်နေရပြီးတော့မွေးဖွားလာတဲ့အခါမှာနှစ်မွာဘူးလေးတွေမွေးတာ16ချိန်မွေးတဲ့16ချိန်မွေးတော့ตาပေါင်း32မှာ2ယောက်ရသွားတယ်မှန်ရလားตาပေါင်း32ယောက်ရတဲ့နောက်ပိုင်းမှာตาတွေကအရွယ်ရောက်လာတဲ့အခါမှာသူ့ရဲ့အင်အားတွေကတောင့်လာအဲ့တော့စစ်သူကြီးလည်းဖြစ်တယ်ตาတွေကလည်းပဲစစ်တီတော်တွေဆိုတော့သူဆိုလို့ရှိရင်အဲ့ဒီကောသလအတိုင်းမှာရှိတဲ့မကောင်းမှုဒုစရိုက်တွေကျူးလွန်နေတဲ့ပုံကိုယ်တွေသဘုံနေရသိပ်ပြီးတော့ကြောက်တနေ့ကျတော့အဲ့ဒီနေစွန်နေပြားမှာကောသလမင်းအုပ်ချုပ်တဲ့နေစွန်နေပြားမှာတဲ့အမတ်ကြီးတွေကတစုလက်ဆောင်တွေယူလက်တွေယူလက်ပိလက်ယူတွေလှုပ်ပြီးတော့သူတို့ကတရားမှမှုတွေဆုံးပြတဲ့အခါမှာပန်းရှင်ကိုပန်းရှင်မဲလုပ်တယ်ပန်းရှင်မဲကိုပန်းရှင်လုပ်တယ်အဲ့ဒီလူအမှုတွေကကြားတော့ကောသလမင်းရဲ့နားထဲထိရောက်လာတော့ကောသလမင်းကအဲ့ဒီဗန္ဓုလစေတူကြီးကိုဆေလွတ်ပြီးတော့အဲ့ဒီအမှုတွေစုံစမ်းခိုင်းတယ် ုံးသက်တဲ့အခါမှာပိုင်ရှင်ကိုပိုင်ရှင်အတိုင်းပဲဖြစ်စေတယ်ပိုင်ရှင်မဟုတ်တဲ့လူကိုလက်မဲ့ကိုလည်းပဲလက်မဲ့တိုင်းဖြစ်စေတော့ကြာတော့ကောသလမင်းကြီးကဗန္ဓုလစစ်တီကြီးကိုအဲ့ဒီတရားသူကြီးတွေနေရာမှာခန့်လိုက်ခန့်လိုက်တော့တရားသူကြီးတွေကသူတို့အတွက်ဝင်ငွေမရတော့ဘူးလက်လာပါတွေမရတော့ဘူးလက်ပေးလိုက်ယူတွေမလုပ်ရတော့ဟောဒီဗန္ဓုလကြီးမကျေနပ်တော့ဘူးမကျေနပ်တော့ဘာလုပ်လဲလို့ဆိုတော့ကောသလမင်းနဲ့ဗန္ဓုလစစ်တူကြီးကိုရန်တိုက်ပေးတယ်ဟာအရှင်မင်းကြီးဗန္ဓုလစစ်တူကြီးကသူ့ရဲ့သား32ယောက်နဲ့အရှင်မင်းကြီးကိုရှင်မင်းကြီးရဲ့အာဏာကိုသိမ်းမှုရာအားထုတ်နေတယ်တခါပြောမယုံနှခါပြောမယုံသုံးခါပြောမယုံပြောပါများလာတော့ကောသလမင်းကြီးကအဟုတ်မှတ်ပြီးတော့ယုံသွားတာယုံသွားတော့ဒါဆိုလို့ရှင်တော့ဒီဗန္ဓုလစစ်သူကြီးနဲ့သားတွေကိုငါတိုင်းပြည်မှာထားလို့မဖြစ်တော့ဘူးအသက်ရှင်နေထားလို့မဖြစ်တော့သူတို့ကငါတပ်ပြည်မှာဖြစ်မယ်သို့တော်လည်းပဲငါရရှိမှာပဲတိုင်းပြည်အတွင်းနဲ့တပ်လို့ရတော့မဖြစ်ဘူးသူများတွေကဲရဲစရာဖြစ်လိမ့်မယ်တငယ်ချင်းအရင်ခေါက်ခေါက်ကြီးကိုငါဘင်းကိုတော်မြတ်ကတပ်ပြည်တယ်ဆိုလို့ရှင်ငါ့ကိုကဲရဲစကားတွေဆိုလိမ့်မယ်အဲ့တော့သူတို့ကိုပရိယေနဲ့တတ်မှာဖြစ်မယ်ဆိုပြီးတော့ကောသလမင်းကြီးကပရိယေဆင်တာဗန္ဓုလစစ်သူကြီးနဲ့တားတော်တွေကိုခေါ်ပြီးတော့သူကပဲလွတ်ထားတဲ့စစ်တီတော်တွေကအဲ့ဒီနေစုံနေပြတ်မှာသွားပြီးတော့သဘုံရောင်ဆောင်သဘုံထားကြတာအဲ့တော့ဗန္ဓုလစစ်သူကြီးနေစားအရမှာတော့သဘုံနေထားနေပြီသွားပြီးတော့နေငင်းကြီးအောင်ဆိုပြီးတော့တားတော်32ယောက်နဲ့ဗန္ဓုလစစ်သူကြီးကိုလွတ်လိုက်တာသူကြိုတင်ပြီးတော့လွတ်တဲ့စစ်တီတော်တွေကအင်အားကောင်းတော့ဟိုရောက်တဲ့အခါမှာတိုင်းရင်ခိုင်ရင်နဲ့တတ်ပြလိုက်ကြတာဗန္ဓုလစစ်သူကြီးနဲ့သားတော်32ယောက်အကုန်တည်သွားကြတယ်တဲ့အဲ့ဒါဘာကြောင့်တည်တာလဲလို့တေချာစဉ်းစားကြည့်လို့ရှိရင်ဟိုနေစုံနေပြမှာတရားသူကြီးလုပ်တဲ့လက်ပြလိုက်ယူတွေယူပြီးတော့တရားဆုံးဖြတ်တဲ့တရားသူကြီးတွေရဲ့ဂုံးတိုက်စကားပိသုနာဝါစာစကားကြောင့်ဗန္ဓုလစစ်သူကြီးတို့အသက်တည်သွားတာနော်မှန်ရဲ့လားကောသလဘယင်ကြီးအတွက်မှာလည်းပဲတိတ်ပြီးတော့အာကူရတဲ့စစ်သူကြီးတယောက်လက်လွတ်ဆုံးရှုံးသွားစစ်သူကြီးတင်မဟုတ်ဘူးသူ့ရဲ့သားတွေကအလွန်အမတန်တိုင်းပြည်အတွက်အာကူရဒါကြောင့်မို့ဒီပါဇက်တွေကတိတ်ပြီးကြောက်စရာကောင်းတယ်နော်အဲ့ဒီပိသုနာဝါစာလေးတခွန်းအဲ့ဒီအမတ်တွေကကောက်ကျစ်တဲ့အမတ်တွေရုံမာတဲ့အမတ်တွေကပြောလိုက်မိတာတိုင်းပြည်အတွက်အာကူရတဲ့စစ်တီတော်တွေဆုံးရှုံးသွားတယ်တငယ်ချင်းအရင်းကြီးတယောက်လက်လွတ်ဆုံးရှုံးသွားတယ်နောက်ပိုင်းကြမှာအဖြစ်မှန်နေသိသွားတော့ကောသလမင်းကြီးကအိမ်ဝင်စားမပြောဖြစ်တယ်အိမ်ဝင်စားမပြောဖြစ်တာငါရဲ့တန်ခါချင်းအရင်ခေါခေါကြီးကိုငါအထင်လွဲပြီးတော့တတ်မိသွားပြီဆိုတရက်မှစိတ်မချမ်းသာဘူးအဲ့ဒီလိုဖြစ်တာနော်အဲတော့မို့ပိသုနာဝါစာစကားတိတ်ပြီးတော့ကြောက်စရာကောင်းတယ်ပိသုနာဝါစာဖြစ်ပြီးဆိုမှတော့သူဘာတိတဝါစာမဟုတ်တော့ဘူးလေမှန်ရဲ့လားဝစီဒုစရိုက်၄ပါးကလွန်မှသူဘာတိတဝါစာဖြစ်တာဝစီဒုစရိုက်၄ပါးနဲ့ညှိနေပြီဆိုလို့ချင်းအဲ့ဒီပုံကိုယ်တွေပြောတဲ့စကားသုဘတိတဝါစာမဟုတ်တော့ဘူးအဲ့တော့ဒီကောသလမင်းကြီးမှာနောက်ထပ်မိဖုရားတွေသားတွေရှိသေးတယ်တကယ်ကြတော့ကောသလမင်းကြီးကသူ့ရဲ့နန်းတော်ဘဝနေပြီးတော့တောထိမျိုးတဲ့ကိုကြည့်တဲ့ကြည့်လိုက်တဲ့အခါမှာအနာတပင်တထေးကြီးတို့အိမ်မှာမနခင်မိုးလင်းပြီဆိုရင်တန်ခါးတွေ2000လောက်စွန့်ခံကြွားကြတယ်ရာဟုစွန့်နေဖုံးပေးကြွားကြတယ်ဝိသကအကြောင်းမကြီးရဲ့အိမ်မှာလည်းပဲတန်ခါးပေါင်း900လောက်ရာဟုဆုံးနေဖုံးပေးကြွားကြတယ်ဆွမ်းငန်ကြွားကြတယ်နောက်တော့ကသုလအနာတပိန်ကျောင်းတကာရဲ့အိမ်မှာလည်းပဲရန်တော်ပေါင်း900သုဘဝတာကျောင်းအမကြီးရဲ့အိမ်မှာလည်းပဲရန်တော်ပေါင်း900အဲ့ဒီလိုနေစဉ်နေစဉ်မနက်ခင်းမိုးလင်းတဲ့အခါမှာတန်ခါးတော်တွေကြွပြီးတော့ဆုံးဖုံးပေးတာတွေကိုကြည့်ပြီးတော့သူကစိတ်ကူးပေါက်တာအော်တဲ့သူတို့မှာရန်တော်တွေနေ့စဉ်နေ့တိုင်းကြွတာကုသူတွေရလိုက်ကြတာငါတော့ဘယင်လုံနေပြီးတော့ဘာကုသူမှလည်းမရအောင်အဲ့တော့ငါလည်းပဲမြတ်စွာဘုရားနဲ့တန်ခါတော်တွေပင့်ပြီးတော့ဆုံးကအုံးမှာပဲရာဟုဆုံးလေးပါလိကအုံးမှာပဲဆိုပြီးတော့အကြံရတာနဲ့ကောသလမင်းကြီးကမြတ်စွာဘုရားထံသွားလျှောက်တယ်။သွားလျှောက်ပြီးတော့ခုနှစ်ရက်ခုနှစ်လီသူကဆုံးကတဲ့ခုနှစ်ရက်ခုနှစ်လီလူကြီးတန်းကြီးတွေပြုပြီးတဲ့နောက်ပိုင်းမှာလည်းပဲခုနှစ်ရက်ပြည့်တော့မြတ်စွာဘုရားကိုကောသလမင်းကြီးကလျှောက်မြတ်စွာဘုရားတပည့်တော်လည်းပဲအနာတပင်တထေးကြီးတို့လိုဝိသကာကျောင်းအမကြီးတို့လိုနေ့စဉ်နေ့တိုင်းနေ့စပတ်ပိန်တပတ်ကိုတပည့်တော်လူကျင်တယ်ဗျာတပည့်တော်ကိုတန်ခါ900လောက်ချီးမြှောက်တော်မူပါလို့မြတ်စွာဘုရားပြောတော့မြတ်စွာဘုရားကအရှင်အာနန္ဒာခေါင်းဆောင်တဲ့တန်ခါအပါ900ကိုကောသလမင်းရဲ့နန်းတော်ထဲမှာနေ့စဉ်နေ့တိုင်းဆုံးခံကြဖို့အမိန့်ရှိလိုက်တယ်အဲ့တော့သူရခုနှစ်ရခုနှစ်လီအလူကြီးပေးပြီးတဲ့နောက်ပိုင်းမှာရှေ့ရမြောင်နေရာစားပြီးတော့အရှင်အာနန္ဒာနဲ့တန်ခါတော်တွေကြွကြတယ်ဒုတိယတရနေ့ရက်လောက်ကတော့ကိစ္စမရှိဘူးနောက်3-4ရက်လောက်ကြာတဲ့အခါမှာကောသလမင်းကြီးကမေ့သွားတာတဲ့ဟောဒီတန်ခါတော်တွေနန်းနန်းထဲမှာဆုံးခံကြွဖို့ရာအတွက် ပညာဆင်းညာချက်ချပြုတ်ချလိကြချွတ်ချစသည်အပြင်သူကဘယ်သူမှမခိုင်းမိဘူး။ရှင်းပြန်ဆိုတော့ကိစ္စဝိစားတွေအလုပ်ကိစ္စတွေကများတော့ကြမေ့သွားတော့နန်းနန်းသူနန်းနန်းသားဆိုတာဘယင်အမိတ်မရရင်ဘာမှသူတို့လုံးခွင့်မရှိဘူး။ဟုတ်တယ်မလား။လုံးခွင့်မရှိတော့ဘာမှပြင်ထားတာစဉ်းစားတာမရှိတော့ရဟန်းတော်တွေကရောက်လာပြီ။ဘာမှဆုံးကလည်းအစင်းသိမဖြစ်ရာဟုကလည်းအစင်းသိမဖြစ်ဒီလိုနဲ့တရက်မဟုတ်နရက်မဟုတ်3 4 5ရက်လောက်လည်းပဲကြားလာတဲ့အခါမှာရဟန်းတော်တွေကတနေ့နည်းနည်းယော့သွားတာနောက်ပိုင်းကျတော့9ရက်လောက်လည်းပြည့်ရောရဟန်းတော်900တဲကအရှင်အာနန္ဒာတပါးတင်ကျန်တယ်ဟုတ်လားအရှင်အာနန္ဒာကြီးကတော့ကြွကြတယ်ဆွန်းလောင်းလောင်းမလောင်းလောင်းကောသလဘယင်ရဲ့နန်းတော်ထဲမှာတပါးတဲကြွနောက်ဆုံး9ရက်ပြည့်တဲ့နေ့မှာကောသလမင်းကြီးကပတိနေဒီကောသလမင်းကြီးကတရိယာပြီးတော့အဲ့တန်ဃာတော်ကြီးဆုံးကတဲ့မန္တတဲ့သွားကြည့်တဲ့အခါမှာအရှင်အနန္ဒာကြီးတပါးတဲ့တွေ့တာရှင်အနန္ဒာကြီးတပါးတဲ့တွေ့တော့သူရစိတ်ထဲမှာဒေါသတွေဖြစ်တာပေါ့ဘလို့ဖြစ်ကြတာလဲတန်ဃာတော်ကြီးမြတ်စွာဘုရားကိုသွားချောင်မှဖြစ်မယ်ဆိုပြီးတော့အချင်းဖျားရှိတဲ့ဇေတွန်ကျောင်းတဲ့ကိုသွားတယ်တဲ့သွားပြီးတော့မြတ်စွာဘုရားကိုရှောက်တယ်မြတ်စွာဘုရားဘလို့ဖြစ်တာလဲအရှင်ဘုရားတပည့်တွေတပည့်တော်ပင့်ထားပါလေနဲ့ခုဒီပြောကြည့်လိုက်တာအရှင်အာနန္ဒာတပါးတင်ရှိတယ်။ကျန်တဲ့499ပါးဘယ်ကိုရောက်သွားတာလဲဖေ။ဒီပြောအိမ်ကိုဘာဖြစ်လို့မကြောက်ရလဲဖေ။စသည်အားဖြင့်သူကအပြစ်တင်တဲ့လေတံနဲ့မြတ်စွာဘုရားကိုရှောက်တော့မြတ်စွာဘုရားကမိန့်ရှိတယ်။အရှင်မင်းကြီးတဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့သားတော်တာဝကတွေဆိုတာယဉ်နီးတဲ့အိမ်မှာသာလျှင်ကြွကြတယ်။မယဉ်နီးတဲ့အိမ်တွေအကျွမ်းမွန်တဲ့အိမ်ဆိုတိတ်ပြီးတော့မကြွပြေဘူး။တခါတော့အရှင်မင်းမြတ်နဲ့ငါပြခြင်းကိုယ်တော်မြတ်ကြီးရဲ့သားတော်တန်ဃာတော်တွေကသိပ်ပြီးတော့ယဉ်နီးကြောင်းဝင်မှုမရှိသေးဘူးအဲ့ဒါကြောင့်မို့မကြွတာပါဆိုပြီးတော့မြတ်စွာဘုရားကကောသလမင်းကြီးကိုပြောလိုက်မှာကောသလမင်းကြီးကနည်းနည်းလေးစိတ်သက်သာသွားတာဩတဲ့ဒါဆိုလို့ရှင်ငါလည်းပဲမြတ်စွာဘုရားနဲ့တန်ဃာတော်တွေနဲ့ယဉ်နီးဖို့လိုသေးတာပဲအဲ့တော့ယဉ်နီးအောင်ဘယ်လိုလုပ်မလဲလို့သူကစဉ်းစားတော့တခြားနည်းနဲ့တော့လုပ်လို့မရဘူးအဲ့တော့မြတ်စွာဘုရားရဲ့အမျိုးတွေကတာကီဝင်မင်းမျိုးတွေကမင်းသမီးတယောက်လောက်ငါသွားပြီးတော့တောင်းမှဖြစ်မယ်တာကီဝင်မင်းသမီးတယောက်ကိုငါမိဖုရားမြောက်လိုက်ပြီဆိုလို့ရှင်တော့အဲ့ဒီမင်းသမီးနဲ့ဆက်သက်ပြီးတော့မြတ်စွာဘုရားနဲ့ငါနဲ့လည်းပဲအမျိုးတော်သားပြီတန်ဃာတော်တွေနဲ့လည်းပဲငါရင်းနှီးလိုက်မယ်ဒါဆိုလို့ရှင်ငါရဲ့နန်းတော်မှာကိုယ်ငယ်တွေယဟန်းငယ်တွေကနေ့စဉ်နေ့တိုင်းဝင်ထွက်သွားလာစားတောက်ကြလိမ့်မယ်အဲ့ဒါဆိုလို့ရှင်တော့ငါရဲ့နန်းတော်ကြီးသာသာရာဖြစ်လိမ့်မယ်ပျော်စရာကြီးဖြစ်လိမ့်မယ်ဆိုပြီးတော့တွေးပြီးတော့နန်းတော်ရောက်တဲ့အခါမှာတမန်တော်တယောက်ကိုသူကစေလွတ်ပြီးတော့ကပိလမြို့မှာရှိတဲ့တာကူဝင်မင်းသမီးတယောက်ကိုတောင်းခိုင်းတဲ့စာလေးတစ်စောင်ရေးပေးလိုက်အဲ့တော့သူရေးပေးလိုက်တဲ့စာလေးကိုတာကူဝင်မင်းသားတွေကဖတ်ကြတယ်ဖတ်ပြီးတော့စီဝဲဝဲတွေထိုင်တာဟာပတိနေဒီကောသလမင်းကြီးကတော့ငါတို့ရဲ့တာကူဝင်မင်းသမီးတယောက်ကိုတောင်းနေပြီဘယ်လိုလုပ်မလဲမပေးဘူးဆိုလို့ချင်းလည်းပဲဟောဒီမင်းကြီးကကြမ်းတမ်းတယ်ငါတို့ကိုတတ်ပြစ်လို့ရှိရင်ဒုက္ခငါတို့ဒုက္ခရောက်လိမ့်မယ်အဲ့ဒါမပေးလို့လည်းမဖြစ်ဘူးပေးမယ်ဆိုတော့လည်းပဲတာကီဝင်မင်းသားမင်းသမီးဆိုတာယောဂီတော်စင်တွေသိတဲ့အတိုင်းပဲသူတို့ကတခြားသူအယောမခံဘူးတခြားဇက်အယောမခံဘူးသူတို့သူအချင်းချင်းသူတို့သားချင်းချင်းပဲလက်ထပ်ကြတယ်အိမ်တော်ပြုကြတယ်အဲ့တော့ဟောဒီကောသလမင်းကြီးကိုတို့ဘယ်လိုလုပ်မလဲဘလို့အမျိုးသမီးကိုဆက်သမလဲလို့စဉ်းစားလိုက်တော့မဟာနန္ဒာကီဝင်မင်းသားကြီးကပြောတယ်အေးတဲ့ငါရဲ့အိမ်မှာမွေးထားတဲ့ကျွန်မလေးတယောက်ရှိတယ်အဲ့ဒီကျွန်မမှာဆက်ကြောင်းနဲ့အရွယ်သမီးငယ်လေးတယောက်ရှိတယ်အဲ့ဒီသမီးငယ်လေးကရုပ်ရည်ရူပကာယလည်းအလွန်အမတန်ချောမောလှပါတယ်အဲ့ဒီကောင်မလေးကိုပဲတာကီဝင်မင်းသမီးလို့သူပြောပြီးတော့ပေးကြမယ်လို့တညီတညွတ်ထဲတာကီဝင်မင်းသားတွေဆုံးဖြတ်လိုက်ကြတယ်ဆုံးဖြတ်တော့ပေးမယ်ဆိုတဲ့သတင်းကိုပြန်ပြီးတော့အကြောင်းကြားလိုက်တော့ကောသလမင်းကြီးကတမန်တော်လေးပြန်လာတဲ့အခါမှာသူကလည်းပဲညီလာခံခေါ်ပြီးတော့တိုင်းမင်းတယ်အေးတဲ့တာကီဝင်မင်းသားဒီဆိုတာခတ္တိယမင်းမျိုးတွေဆိုတာမာယာများတယ်ကွတို့အဲ့ဒီမင်းသမီးလေးကိုသွားခေါ်မယ်ဆိုလို့ရှိရင်တာကီဝင်မင်းသမီးမဟုတ်တဲ့အမျိုးသမီးတယောက်ကိုမင်းသမီးပါဆိုပြီးတော့ထည့်ပေးလိုက်ရင်လည်းရတာပဲအဲ့တော့တာကီဝင်မင်းသားတွေဆိုတာသူတို့ရဲ့သွေးရင်သားရင်မဟုတ်ဘူးဆိုလို့ရင်သူတို့နဲ့တဝိုင်းနဲ့ထမင်းစားလေးထုံးစံမရှိဘူးအဲ့တော့သူတို့နဲ့အတူတူထမင်းတဝိုင်းတွေကိုထိုင်စားတဲ့အမျိုးသမီးလေးတယောက်ကိုမင်းတို့ပေါင်းခေါ်ခဲ့လို့အဲ့ဒီလိုသူ့ရဲ့မူကြီးမယားဒေနာပတိတွေကိုကောသလမင်းကြီးကပြောလိုက်တဲ့အခါမှာအဲ့ဒီမူကြီးမယားဒေနာပတိတွေကကပိလုနေပြည်တော်ကိုသွားတယ်တာကွင်မင်းသားတွေစီအဲ့ဒီကောသလမင်းကြီးပြောတဲ့အကြောင်းတွေအကုန်လုံးပြန်ပြောပြအရှင်မင်းကြီးကအရှင်မင်းတို့နဲ့အတူတူ ထမင်းတဝိုင်းနဲ့စားတဲ့အမျိုးသမီးကိုခေါ်ခဲ့လို့ပြောတယ်အဲ့တော့ဘယ်လိုလုပ်အောင်ကောင်းမလဲလို့မဟာအနန္တကွေမင်းသားကြီးတို့ကစဉ်းစားတော့ကဲမတတ်နိုင်ဘူးသူတို့ကစောင့်ကြည့်နေမှာဆိုတော့ဟောဒီကျွန်မလေးကိုငါတို့နဲ့ထမင်းတဝိုင်းနဲ့စားခြင်းအောင်ဆောင်ပြရမယ်ဆိုပြီးတော့ကျွန်မလေးရဲ့တမီးဝါသဘခတိယမင်းသမီးလေးကိုမဟာအနန္မင်းသားကြီးကသူ့ရဲ့ထမင်းဝိုင်းမှာစားတော့ဘက်မှာအတူထိုင်ပြီးတော့စားခြင်းအောင်ဆောင်ခိုင်းတယ်အဲ့ဒီလိုစားခြင်းအောင်ဆောင်ခိုင်းပြီးတော့ထမင်းဖွဲ့ပြီးခြင်းအောင်ဆောင်ပြီးမှအဲ့ဒီအမျိုးသမီးလေးကိုထည့်ပေးလိုက်တော့ကောသလမင်းကြီးရဲ့မူကြီးမရဒိနာမတိတွေကတကယ်သားကူရင်မင်းသမီးအစ်စ်ထင်ပြီးတော့ခေါ်သွားကြတယ်အမှန်တော့ကျွန်မရဲ့သမီးခေါ်သွားတဲ့အခါမှာကောသလမင်းကြီးကလည်းပဲသူ့စီရောက်လာတဲ့အခါမှာသားကူရင်မင်းသမီးလေးရပြီဆိုပြီးတော့ဝန္တာအာရနဲ့တဲ့အဲ့ဒီမင်းသမီးလေးကိုဗိဒ္ဓရေစင်တွေတွန်းမြောက်ပေးလိုက်တာမောင်းမပေါင်း900အချံရံနဲ့တကွာဗိသိရှင်သွံ့မြောက်ပြီးတော့အဂမေတီထာအဂမေတီလို့ခေါ်တဲ့မိဖုရားကောင်ကြီးအဖြစ်မြောက်စားပစ်လိုက်တယ်။အဲဒီလိုမြောက်စားပြီးတဲ့နောက်ပိုင်းမှာမြတ်စွာဘုရားနဲ့သူနဲ့ပို့ပြီးတော့ယဉ်ဤသွားတယ်။တန်ဃာတော်နဲ့ပို့ပြီးတော့ယဉ်ဤသူရဲ့နန်းတော်မှာနေ့စဉ်နေ့တိုင်းတန်ဃာတော်900ဆုံးခံနေ့တိုင်းကြွားကြတယ်တဲ့အဲဒီကစပြီးတော့ယဉ်ဤသွား။ဒီလိုနဲ့နေ့စဉ်လာစဉ်ဖြစ်လာတဲ့အခါမှာအဲဒီဝါသဘခတိယမိဖုရားကြီးကလည်းပဲသားတော်လေးတစ်ပါးဖွားမြင်လာတယ်တတော်လေးတပါဖွားမြင်လာတဲ့အခါမှာကောသလဘယင်ကသူ့ရဲ့အမျိုးတွေဖြစ်တဲ့ခုနတော်ကမာနန်တာကွင်မင်းကြီးထံတည်င်းစကားပို့တယ်နာမည်သွားတောင်းတာပေါ့ကဲမြီးလေးကတော့မွေးပြီဒီမြီးလေးကိုဘယ်လိုနာမည်ပေးမလဲအဖိုးကြတဲ့နာမည်လေးကိုပေးပါဆိုပြီးတော့တမန်တော်တယောက်ကိုလွတ်လိုက်တော့အဲ့ဒီမာနန်တာကွင်မင်းကြီးကလည်းပဲစဉ်းစားတာငါရဒီသမီးဝါသဘခတိယလေးကဟောဒီကလေးလေးမမွေးခင်တည်းကကောသလမင်းကြီးရဲ့နန်းတော်မှာသူ့ရဲ့ဩဇာတွေကတော်တော်ညောင်းနေပြီဒီသားလေးမွေးလာလို့ရှင်ပို့ပြီးတော့ကောသလမင်းကြီးနဲ့ယဉ်နီးမှုတွေရလိမ့်မယ်ပို့ပြီးတော့ကျွမ်းဝင်မှုတွေရလိမ့်မယ်ဆိုပြီးတော့အဲ့ဒီကလေးရဲ့နာမည်ကိုပါဠိလိုဝန္လဘလို့နာမည်မေ့လိုက်တယ်ဘာတဲ့လဲဝန္လဘတဲ့ဝန္လဘရဲ့အဓိပ္ပာယ်ကယဉ်နီးကျွမ်းဝင်သူလို့အဓိပ္ပာယ်ရတယ်နော်အဲ့ဒါကိုဝန္တဘလို့ပြောတဲ့ဇာတ်ကိုခုနလာပြီးတော့နာမည်တောင်းတဲ့တမန်တော်ကနားလေးတဲ့နားနဲ့နဲ့လေးနာနားလေးတော့ဝန္တဘလို့ပြောတာကိုသူ့ရဲ့နားထဲမှာဘလို့ကြားလဲလို့ဆိုတော့ဝိတ္တူဘလို့ကြားပါတယ်ဟုတ်လားဘလို့ကြားလဲဝိတ္တူဘတဲ့ဝိတ္တူဘလို့ကြားတော့အဲ့ဒီနာမည်လေးသူကမှတ်သွားတာမှတ်ပြီးတော့ကောသလမင်းကြီးထံပြန်ပြီးတော့အရှင်မင်းကြီးတာကမဟာနန္ဒာကွင်မင်းကြီးကတော့ဝိတ္တတုဘလို့အရှင်မင်းကြီးရဲ့သားတော်လေးကိုနာမည်ပေးလိုက်တယ်လို့ပြောတော့အဲ့ဒီနာမည်လေးကြတော့ဝန္တာအာရနဲ့တဲ့အဲ့ဒီနာမည်လေးကိုယူပြီးတော့ကင်မွန်းတက်မင်္ဂလာလေးလုပ်ပေးတယ်တပြည့်ပြည့်နဲ့ကလေးအရွယ်ရောက်လာတဲ့အခါမှာငရဲစဉ်ကာလကလေးကဒီဝိတ္တတုဘမင်းသားလေးကိုကောသလမင်းကြီးကချစ်လွန်းလွန်းမှုစစ်သူကြီးယာလူပေးထားတယ်နော်စစ်သူကြီးယာလူပေးထားတာအဲ့တော့ဒီကလေးလေးကလည်းပဲ4 5 6 9 9နှစ်ဆိုတော့နန်းနန်းမှာရှိတဲ့မူကြီးမရသေနာပတိတွေရဲ့သားလေးတွေနဲ့အတူတူဆော့ကြတာပေါ့ဆော့ကြကစားကြတော့ကလေးတို့ဘာဝတယောက်နဲ့တယောက်ပြောကြတယ်ငါမှာတော့တဲ့ငါဦးလေးရပေးလိုက်တဲ့ဆင်ယုံလေးရှိတယ်ဟိုတယောက်ကလည်းပဲငါမှာလည်းပဲဦးကြီးရပို့ပေးလိုက်တဲ့မြင်းဦးလေးရှိတယ်ဟိုတယောက်ကလည်းပဲငါမှာဘာကြီးရပေးလိုက်တဲ့နွားယုတ်ရှိတယ်ခွေးယုတ်ရှိတယ်ကြောင်ယုတ်ရှိတယ်စသည်အပြင်ကလေးတို့ဘာဝတယောက်နဲ့တယောက်ပြောပြောပြောပြောပြီးတော့ကြွားကြဒီဝိတ္တတုဘာမင်းသားလေးကြတော့ပို့မဲ့လူကတယောက်မှမရှိဘူးသူ့မှာပြောစရာစကားမရှိဘူးဦးကြီးကလည်းမပို့ဦးလေးကလည်းပဲမပို့အတော်ကလည်းမပို့အဲ့တော့ငါမှာဦးကြီးဦးလေးတွေဒေါ်ကြီးဒေါ်လေးတွေမရှိဘူးလားမသိဘူးဆိုတော့အတွေ့အော်ဝင်သွားတော့သူ့ရဲ့အမေဝါသဘခတိယမိဖုရားကြီးထံသူကချင်းကပ်ပြီးတော့မေးတယ်အမေမေတော့ကျွန်တော်မှာဦးကြီးဦးလေးတော်ကြီးတော်လေးတွေမရှိဘူးလားအမေမရှိအဖေမရှိတဲ့တကောင်ကျွတ်တမျက်နာလားအဲ့ဒီလိုမေးတော့မဟုတ်ပါဘူးသားရဲ့တားရဲ့ဦးကြီးဦးလေးတော်ကြီးတော်လေးတွေကဝေးတဲ့နေရာမှာနေလို့မို့ဘာတစ်ခုမှမပို့နိုင်တာပါဘာလက်ဆောင်မှမပို့နိုင်တာပါအဲ့ဒါဆိုလို့ချင်းကျွန်တော်ရဲ့တားရဲ့အဖိုးတွေအဖွားတွေဦးကြီးဦးလေးတော်ကြီးတော်လေးတွေရှိတဲ့နေရာကိုသွားကျင်တယ်တားကိုလိုက်ဖို့ဆိုပြီးတော့သူ့ရဲ့အမေကိုသူကနဘူးနဇာတိုက်တာနဘူးနဇာတိုက်လည်းပဲဝါသဘခတိယသူ့ရဲ့နောက်ကျောင်းနေပြန်ပေါ်မှာဆိုလို့အဲ့ဒီကပိလိုမျိုးကိုမပြန်ဘူးပြန်လို့ရှင်သူကျွန်မရဲ့တာမန်တိမှာဆိုအွန်ကျွန်မရဲ့တမီမန်တိမှာဆိုလို့မပြန်ဘူးသူ့ရဲ့သားလေးကိုလည်းပဲဒီလိုပဲလဲပြားပြီးတော့ဟိုနေ့သွားမယ်ဒီနေ့သွားမယ်နေ့ရွှေညရွှေနဲ့ပြောရင်ပြောရင်ပြောရင်နဲ့ဝ ဝိတရူပမင်းသားလေးက16နှစ်သားအရွယ်ထိရောက်လာ16နှစ်သားအရွယ်ရောက်လာတဲ့အခါမှာကျတော့တားမရတော့ဘူးသူ့ခြေတော်ပေါ်သူရပ်နိုင်ပြီစိတ်သူကြီးယာသူကလည်းပဲပြေးထလာဆိုတော့သူ့ရဲ့ဖာကမဲတော်ကောသလမင်းကြီးနဲ့မဲတော်ဝါသဘခတ္တိယကိုပူဇာပြီးတော့သူ့ရဲ့ဆွေတော်မျိုးတော်တွေထံသွားဦးမယ်ဆိုပြီးတော့ခွင့်ပန်ပြီးတော့နောက်လိုက်နောက်ပါစိတ်တီဘူပါတွေနဲ့သွားတာသူသွားမယ်ဆိုတဲ့တဲ့ရင်ကိုကြိုတင်ပြီးတော့ပို့ထားတော့တာဂီဝင်မင်းတို့ထုံးစံကသူများတွေကိုရှေခိုးရုံထုံးစံမရှိဘူးသူများတွေကိုအယုသေးပေးရုံထုံးစံမရှိဘူးအဲ့တော့ဒီကလေးလေးလာပြီဆိုလို့ရှိရင်တာဂီဝင်မင်းသားတွေကရှေခိုးရမှာကတော့ရမှာဆိုလို့တဲ့အယုသေးတွေပေးရမှာဆိုလို့ဝိတ္တုဘာထက်ငယ်တဲ့ကလေးတွေအားလုံးကိုဝိရဏနေရာတွေပို့ထားကြတယ်သူတက်ကြီးတဲ့လူတွေပဲသူတို့အကုန်လုံးငုတ်တုတ်တွေထိုင်းနေတော့ရောက်လေရာဘဲအိမ်သွားသွားဝိတ္တုဘာမင်းသားကပဲကတော့ရတာသူ့ကိုကတော့မဲ့လူတယောက်မှမရှိဘူးမရှိတော့သူကမေးတာပေါ့ကျုပ်တဲ့ငတဲ့လူတွေမရှိတော့ဘူးလားရှိတော့ရှိတယ်။သားလေးရဲ့ညီလေးညီမလေးကခရီးလွန်နေကြလို့သူတို့ကဒီလိုအကြောင်းပြကြတယ်။ဒီလိုနဲ့သူ့ရဲ့ဆွေတော်မျိုးတော်တွေဖြစ်တဲ့ကပီလိုနေပြည်တော်မှာ4 5 6ရက်9ရက်လောက်သူစိတ်တိုင်းကြအားရအောင်နေပြီးတဲ့အခါမှာစိတ်တိဘူပါတွေနဲ့ဝိတ္တုဘာမင်းသားလေးကသူ့ရဲ့နေရက်တာဝတိမြို့ကိုပြန်တယ်။ပြန်တဲ့အခါမှာသူ့ရဲ့စစ်တီတော်တွေကစစ်သားတယောက်ကလက်နဲ့တခုမေ့နေကြတာသူအများနဲ့ကိုင်းနေတဲ့ဓားတစ်ချောင်းမေ့နေကြတော့လက်ကုလက်ရောက်မှခုနကဝိတ္တုဘာမင်းသားလေးတဲခဲ့တဲ့နေအိမ်ကိုပြန်ပြီးတော့ဓားကိုပြန်ယူတာသူဓားပြန်ယူတဲ့အချိန်မှာတဲ့ဝိတ္တုဘာမင်းသားလေးထိုင်ခဲ့တဲ့ထိုင်ကုန်းပေါ်ကိုကျွန်မတယောက်ကနွားနို့တွေနဲ့ဆေးနေဆေးတာအသာမဆေးဘူးပါးစပ်ကလည်းပဲသူကတွတ်တွတ်ပြောပြီးဆေးတာကျွန်မရဲ့သားဝါသဘခတိယကျွန်မရဲ့သားထိုင်းနေတဲ့ပြင်ကြကိုငါဆေးရတယ်ဆိုပြီးတော့တတွတွနဲ့ကျိန်ဆဲပြီးတော့သူကဆေးနေအဲ့ဒီအတန်ကိုခုနတုန်းကဓားကြံပြီးတော့ပြန်ယူတဲ့စစ်တီတော်ကကြားတော့တေးသာအဲ့ဒီအမျိုးသမီးကျွန်မထံချင်းကပ်ရပြီးတော့မိတော့ခုနတုန်းကဘာစကားပြောလိုက်တာလဲဝိတ္တုဘတို့ဝါသဘခတိယတွေဆိုတာကျွန်နေလားစသည်အပြင်သူကတင်းနေကိုမေးလိုက်တော့ကျွန်မအကုန်ပြောပြလိုက်ပြောပြလိုက်တဲ့အခါမှာတိသွားပြီသူတို့ရဲ့နောက်ကျောင်းနေတိသွားပြီတိသွားတော့အဲ့ဒီစစ်သားလေးကအငြိမ်းမနေဘူးသူရဲ့စစ်တပ်ထဲရောက်တဲ့အခါမှာစစ်တီဘူပါတွေအကုန်လုံးလိုက်ပြီးတော့ပြောတာပြောတော့တရားစကားတရားနာတရားစကားတရားနာနဲ့ပြန့်သွားလိုက်တာဝိတ္တုဘမင်းသားဟာကျွန်မရဲ့သားပါဆိုတဲ့သတင်းကြီးကတာဝတိတစ်မျိုးလုံးပြန့်သွားတယ်အဲ့သတင်းကြီးလည်းပြန့်သွားရောဝိတ္တုဘကြားတော့စိတ်တွေတအားတူတာဒေါသတွေတထောင်ထောင်ထငါထိုင်တဲ့ပြင်ကြပေါ်မှာကျွန်မရဲ့သားထိုင်နေဆိုပြီးတော့နွားနို့နဲ့သူတို့ရေးဆေးကြတယ်အေးငါတနေ့ဘရင်ဖြစ်လာတဲ့တနေ့မှာနင်တို့ရဲ့လက်ချောင်းသွေးနဲ့ငါထိုင်တဲ့နေရာကိုဆေးပြင်မယ်ဆိုပြီးတော့ဥတ္တရူပါမင်းသားလေးကကြုံဝါတာလားချိန်မောင်းတာလားချိန်မောင်းတာတော့အဲ့ဒီဥတ္တရူပါတို့သားမိကကျွန်နေဆိုတာလည်းသိရောကောသလမင်းကြီးကအဲ့တဲ့သင်းစကားကြတော့ချက်ချင်းလန်ငင်သူတို့သားမိနေရာကိုယာတို့တွေကဖြုတ်ပစ်လိုက်တာတဲ့မိဖုရားကောင်းကြီးကလည်းပဲတာမန်ကျွန်မတယောက်ဖြစ်သွားပြီဝိတ္တုဘာမင်းသားစစ်သူကြီးကလည်းပဲတာမန်ကျွန်လေးတယောက်လိုဖြစ်သွားပြီအဲ့ဒါကိုကောသလမင်းကြီးကမကျေနပ်တော့မြတ်စွာဘုရားရှိတဲ့ဇေရွန်ကျောင်းနဲ့သွားပြီးတော့လျှောက်မြတ်စွာဘုရားအမျိုးတွေကမကောင်းဘူးဖေမြတ်စွာဘုရားအမျိုးတာကွင်မင်းမျိုးတွေတပည့်တော်ကိုညာတယ်ဖေဟုတ်လားဘာဖြစ်လို့လဲသူတို့ရဲ့တာကွင်မင်းသမီးဆိုပြီးတော့ညာဖို့တာအခုတော့ဝါသဘခတိယတို့တာအမိကကျွန်မနဲ့ကျွန်မရဲ့သားဖေမြတ်စွာဘုရားအေးဟုတ်တော့ဟုတ်တယ်တာဂဝင်မင်းသားမင်းသမီးတွေလှုပ်တဲ့အလုပ်ကမသင့်တော်ဘူးသူတို့ဒီလိုမလှုပ်သင့်ဘူးဒါပေမဲ့အရှင်မင်းကြီးတဲ့ဝါသဘခတိယမင်းသမီးလေးကကျွန်ပင်ဖြစ်လင့်ကစားအရှင်မင်းကြီးကိုယ်တိုင်ဘိသိက်ရေစင်းတွေသွန်မြောက်ပြီးတော့မိဖုရားမြောက်ထားတာမဟုတ်လားဝိတ္တုဘဆိုတဲ့အမျိုးသားလေးကလည်းပဲအရှင်မင်းကြီးကိုအစွဲပြုပြီးတော့ရထားတဲ့အကြောင်းမို့သူကလည်းပဲမင်းမျိုးမင်းနွယ်လေးပါပဲတဲ့မိခင်ရဲ့အနွယ်ကတကယ်တမ်းတော့အဓိကမကြပါဘူးဖခင်ရဲ့အနွယ်ကသာလျင်အဓိကကြပါတယ်ဆိုပြီးတော့ရှေးရှေးသောဘုရင်တောင်မှထင်းခွေသမရေခတ်သမလေးတွေကိုမိဖုရားကြီးတွေမြောက်ပြီးတော့တိုင်းပြည်အုပ်ချုပ်မင်းလုပ်သွားကြတဲ့ဇတ်တော်တွေကိုမြတ်စွာဘုရားဟောလိုက်မှကောသလမင်းကြီးကစိတ်ကျေနပ်မှုရသာပြီးတော့ဝါသဘခတိယကိုလည်းမိဖုရားပြန်မြောက်တယ်ဝိတ္တရူပကိုလည်းပဲစစ်သူကြီးယာလူပြန်ပေးတယ်မြတ်စွာဘုရားအလျှောက်ကောင်းလို့မဘာဖြစ်သွားလဲဝါသဘခတိယနဲ့ဝိတ္တုဘအထောင်းတတ်တာတော့ဗျာနော်အလျှောက်ကောင်းမှုသူ့ဘတိတဝါစာဖြစ်ဖို့အရေးကြီးတယ်နော်အဲ့ဒါကို ကောသလမင်းကြီးကဒေါသကြီးထွက်ပြီးတော့မကျေနပ်နေတဲ့အချိန်မှာမြတ်စွာဘုရားကဟုတ်တာဗောဒါကြီးမင်းသားကြီးညက်ပတ်တဲ့သူတို့ကိုအရှင်မသားနဲ့တတ်ပြလိုက်ဆိုရင်လည်းချက်ချင်းသွားတတ်မှာနေမှာနော်အဲ့တော့မြတ်စွာဘုရားကဂျားတဲ့ကနေပြီးတော့အရှင်မင်းကြီးရဲ့တဲ့အရှင်မင်းကြီးရဲ့အမျိုးအသားအဓိကပါကျွန်မတွေကျွန်ဒီတွေကအဓိကမကြဘူးမိခင်ကအဓိကမကြဘူးယောက်ျားကအဓိကကြတယ်ဆိုပြီးတော့ပြောလိုက်မှစိတ်တက်တာရပြီးတော့ပြန်ပြီးတော့ယာဓုတွေပြန်ပေးတဲ့ဒီလိုနဲ့ကောသလမင်းကြီးကခုနတုန်းကဗန္ဓုလစေတူကြီးတို့တားဖားတွေတတ်ထားတာသူကတနေ့မှစိတ်မချမ်းသာညတိုင်းအိပ်ပြီးဆိုလို့ရင်လည်းပဲနင်းနေချာချာအိပ်မပြောဘူးအိပ်လိုက်ပြီးဆိုဇိုးကနဲ့ဇကနဲ့ပြိုးကနဲ့ပြကနဲ့လက်လံနိုးလာတာအဲ့ဒီလိုနဲ့စိတ်လက်တတ်တာမှုရရဆိုပြီးတော့မြတ်စွာဘုရားရှိတဲ့နောက်တွေကိုလျှောက်လိုက်နေသူကမြတ်စွာဘုရားကတနေ့ကျတော့အဲ့ဒီတာကိဝင်မင်းသားတွေရဲ့ဏီကုန်းမေတ္တာလူပဏီကုန်းမှာမြတ်စွာဘုရားသတင်းသုံးနေတာအဲ့ဒီရင်သုံးနေတဲ့နေရာကိုကောသလမင်းကြီးကမြတ်စွာဘုရားရှိတဲ့နေရာကိုလိုက်သွားလိုက်သွားတဲ့အခါမှာခုနဗန္ဓုလစေတူကြီးကတည်သွားတော့ဗန္ဓုလစေတူကြီးကိုတဲ့ပြန်ပြီးတော့ချီးမြှောက်တဲ့အနေနဲ့သူ့ရဲ့တူတော်မောင်ဒီကကာရယနာလို့ခေါ်တဲ့အမျိုးသားတယောက်ကိုစေတူကြီးရလို့တခါထပ်ပြီးတော့သူခန့်တာခန့်ပြီးတော့အဲ့စေတူကြီးနဲ့စစ်တပ်ကြီးနဲ့သွားကြတာပေါ့သွားတဲ့အခါမှာမေတ္တာလူမဏီကုံရောက်တော့မြတ်စွာဘုရားသတင်းသုံးတဲ့ကျောင်းတော်ထဲမှာဝင်ရမယ့်အချိန်ကျတော့ကောသလမင်းကြီးကစဉ်းစားတယ်။အော်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးတို့သတင်းသုံးတဲ့ကျောင်းတော်တွေဆိုတာအလွန်အမတန်တိတ်ဆိတ်တယ်။အလွန်အမတန်ငြိမ်သက်တယ်။ငါစစ်တပ်ကြီးနဲ့ဝင်သွားလို့မတော်ဘူး။လက်နက်တွေကင်သွားပြီးတော့ဝင်သွားလို့မတော်ဘူး။အဲ့တော့စစ်တပ်တွေကိုလည်းပဲကျောင်းပြင်မှာထားခဲ့မယ်။ငါမှပါလာတဲ့မင်းမြောက်တန်ဆာ၅ပါးကိုလည်းပဲအကုန်လုံးချုပ်ပြီးတော့ဒီကကာရဏစစ်သူကြီးကိုအတ်ထားခဲ့မယ်ဆိုပြီးတော့သူကအတ်ထားခဲ့လိုက်တယ်။အဲ့ဒါတော့ခုနဒီကကာရယနာစေတူကြီးကလည်းပဲသူ့ရဲ့ဦးလီဗန္ဓုလစေတူကြီးကိုအကြောင်းမဲ့ဟောဒီဘယင်ကြီးကတတ်ထားတော့မကျေနပ်ဘူးဒီဘယင်ကြီးရဲ့အားနဲ့တဲ့အချိန်အလစ်အငိုက်အချိန်ကိုသူကစောင့်နေတာဘယင်ကြီးကိုအခွင့်ရရနဲ့ပြန်ပြီးလက်စားချေဖို့သူကအချိန်မျိုးစဉ်းစားနေတာယခုလိုသူ့ရဲ့လက်ထက်မှာစစ်တပ်ကြီးကိုအတ်ထားခဲ့တယ်မင်းမြောက်တန်ဆာငါးပါးကိုအတ်ထားခဲ့တဲ့အချိန်မှာအဲ့ဒီဒီကကာရယနာစေတူကြီးကကောသလမင်းကြီးအတွက်စီဘူရမြင်းလေးတကောင်နဲ့အမျိုးသမီးတယောက်ပဲအဲ့ဒီကြောင်းပေါက်မှာခြံထားပြီးတော့စစ်တပ်ကြီးကိုပြန်ပြီးတော့တက်ခေါက်သွားတယ်တာဝတိမြို့ကိုပြန်တက်ခေါက်သွားပြီးတော့မင်းမြောက်တန်ဆာ၅ပါးကိုကောသလမင်းကြီးရဲ့သားတော်ဝိတ္တတုဘမင်းသားလေးကိုဆင်ပေးပြီးတော့ဝိတ္တတုဘကိုမင်းမြောက်ပြလိုက်တာဗိဒိတ်သွင်းပြီးတော့သူကမင်းမြောက်ပြလိုက်တာအဲ့တော့ဝိတ္တတုဘလေးကလည်းပဲဘယင်ဖြစ်သွားပြီကောသလမင်းကြီးမှာတော့မြတ်စွာဘုရားတန်ရှင်ကမြတ်စွာဘုရားတရားတော်တွေနာပြီးတော့ပြင်းမဲ့ထွက်လာတဲ့အခါမှာစေတီတော်တွေလည်းတယောက်မှမရှိတော့ဘူးဒီကကာရဏစေတီကြီးလည်းပဲမရှိတော့သူ့အတွက်စီးဖို့ရာမြင်းတကောင်နဲ့အလုံးကြီးပြည့်စုံဖို့ရာကျွန်မလေးတယောက်ပဲသူကတွေ့တယ်အဲ့တော့မြင်းကြီးကိုစီးကျွန်မလေးနဲ့အတူတူကျွန်မလေးကရှောက်ပြတယ်အရှင်မင်းကြီးရဲ့စေတီကြီးဒီကကာရဏကစေတီတွေလည်းမှသွားပြီးမင်းမြောက်တန်ဆာ၅ပါးယူပြီးတော့ဝိတ္တရူပကိုလည်းမင်းမြောက်လိုက်ပြီးအဲ့ဒါမှမဟုတ်ရှင်မင်းကြီးတိုင်းပြည်ကိုပြန်လို့တော့မဖြစ်တော့ဘူးဘလို့လုံးမလဲလို့ရှောက်တော့မြင်းလေးနဲ့သူတို့နှစ်ယောက်သူ့ရဲ့တူတော်မောင်ရှိတဲ့ရာဇဂျူမျိုးကိုရာဇဂျူပြည်ကိုသွားကြတယ်တဲ့အဇာတတဘရင်ကအဲ့ဒီကောသလမင်းရဲ့တူတော်တယ်နော်ဘာကြောင့်လဲလို့ဆိုရင်ကောသလရဲ့အမေဝေဒဟီမိဖုရားကခုနအဇာတတရဲ့အမေဝေဒဟီမိဖုရားနဲ့ကောသလဘရင်တွေကမောင်နှမအရင်ကောသလနဲ့ဗိမ္မိတရာတို့ကမောင်လဲနှမလဲတွေကောသလရဲ့ညီမကိုဗိမိသားသားယူတယ်ဗိမိသားသားညီမကိုကောသလယူထားတာနော်အဲဒါကြောင့်မို့သူတို့ကဆွေမျိုးတော်ဆန်တာအဇာတတန်နဲ့ကောသလနဲ့ကတူအကြီးတော်တယ်အဲ့ဒီချိန်မှာရာဇဂျုံမျိုးမှာအုပ်ချုပ်တဲ့မင်းကအဇာတတဗိမိသားသားမရှိတော့ဘူးအဲ့တော့အဇာတတလေးကငါသွားပြီးတော့စိတ်ကူခေါ်မယ်စိတ်ကူခေါ်ပြီးငါရဲ့သားတော်ဝိတ္တရူပကိုပြန်တိုက်မယ်ဆိုပြီးတော့အဇာတတဆွေမျိုးအုပ်ချုပ်မင်းလို့တဲ့ရာဇဂျုံပြည်ကိုဥတီပြီးတော့မြင်းလေးနဲ့ခီးထွက်သွားကြခီးတော့တဲ့အခါမှာရာဇဂျူမျိုးမရောက်ခင်နေကဝင်သွားပြီနေဝင်သွားပြီဆိုလို့ရှင်မျိုးတို့ထုံးစံအတိုင်းမျိုးတကားတွေကပိတ်ရတာလေပိတ်တော့ရာဇဂျူမျိုးတက်မှာကောသလဘယင်ကြီးဝင်မှုရာခွင့်မသာတော့မျိုးပြင်ပြတ်မှာရှိတဲ့ဇရာလေးပေါ်မှာပဲကျွန်မလေးနဲ့နှစ်ယောက်ဇရာပေါ်မှာပဲတညာလုံးအချိန်ကုန်ပြီးတော့အိပ်ရတယ်တဲ့ခရီးပန်းလာတဲ့ဒံဇရာဆိုတော့ဘေးမှာအကာတွေမရှိဘူးလေလေးတယောက်အောင်လေးတွေတိုက်လိုက်မြောက်လေးတွေတိုက်လိုက်နဲ့လေးတန်ဒီခံရတဲ့အတွက်ကြောင့်မို့လို့တဲ့တညာလုံးခီးပင်မတဲ့တန်လေးတန်ဒီခံရတော့အေးအေးပတ်ပြီးတော့မနှံ့မိုးလင်းတဲ့အခါမှာကောသလဘယင်ကြီးအဲ့ဒီစ ဆရာလေးပေါ်မှာပဲနှဲ့ရွာဆန်သွားတယ်တဲ့ဟုတ်လားသူ့ရဲ့ဆန်းစာကြီးလည်းပဲမပြစ်လိုက်ပါဘူးနော်ဒီလိုနဲ့ဝိတတုပါမင်းသားလေးကဘယင်ဖြစ်လာတော့သူတိမှတ်ထားတဲ့အညိုးတွေကိုသူကအကျွေးတွေကိုစပ်ဖို့ဆိုပြီးတော့အစ်စ်တီဘိုးဘွားတွေအကုန်လုံးခေါ်ပြီးတော့ကပိလို့နေပြီးတော့ချီတက်သွားတယ်တာကီဝင်မင်းသားမင်းသမီးမှန်ရင်အကုန်လုံးတတ်မယ်ဆိုပြီးတော့စစ်တပ်ကြီးနဲ့ချီတက်သွားတယ်တကယ်တမ်းပဲအဲ့ဒီရောက်တဲ့အခါမှာတာကီဝင်လို့ပြောတဲ့သူမှန်တယ်များအကုန်လုံးတတ်တော့တာပဲမင်းဘာမျိုးနွယ်လဲလို့မေးရင်တာကီဝင်မင်းသားဘာလို့ပြောရင်တတ်အမျိုးသမီးတွေ့လို့ချင်းလဲဘယ်မျိုးနွယ်ရလဲတာကီဝင်မင်းသမီးလို့ပြောရင်တတ်တာကီဝင်မင်းသားမင်းသမီးတို့မြည်သည်တဲ့သူတို့ရဲ့အသက်တာအသေးခံတာဘယ်တော့မှမူသားစကားမပြောဘူးတဲ့လိန်ပြီးတော့မပြောဘူးညာပြီးတော့မပြောတာကီဝင်မင်းသားလားလို့မေးရင်ဟုတ်ရင်ဟုတ်တယ်လို့ပဲပြောရင်ပြောတယ်တာကီဝင်မင်းသားမဟုတ်ဘူးလို့ညာပြီးတော့မပြောဘူးတဲ့အဲ့ဒါမျိုးတချို့တာကီဝင်မင်းသားမင်းသမီးတွေကတော့အကင်းပါတယ်တို့ကတာကီဝင်မင်းသားလားမင်းသမီးလားလို့မေးလို့ရှိရင်တို့ကတာကီဝင်တော့မဟုတ်ဘူးတို့ကတိနာလို့ပြောမယ်ပါဠိလိုကတာကဆိုတဲ့စကားလုံးကိုပါဠိလိုဟင်းသီးဟင်းရွက်လို့သူအဓိပ္ပာယ်ရတယ်နော်အဲ့တော့ဝိတတုပါနဲ့တကွာသူရဲ့စိတ်တိဘောပါတွေကမင်းတို့ကတာကတွေလားလို့မေးရင်တို့တာကတွေမဟုတ်ဘူးတို့တိနာတွေပါတိနာဆိုတာမြက်တို့ဟင်းသီးဟင်းရွက်တွေမဟုတ်ပါဘူးတို့မြက်တွေပါလို့ပြောလိုက်လွတ်သွားတာတဲ့နောက်တစ်ယောက်မေးပြီးဆိုလို့ချင်းမင်းတို့ကတာကရီလာလို့မေးရင်တို့တာကတွေမဟုတ်ဘူးတို့ဝေလူတွေဟင်းသီးဟင်းရွက်မဟုတ်ဘူးတို့ကဝါးတွေလို့တချို့ကဖြေကြတယ်နော်တို့ကမူသားလည်းပဲမပြောချင်ဘူးတို့တော့လည်းပဲတစ်ဖက်လည်းနဲ့အဲ့ဒီတာကမဟုတ်ရင်ပြီးတာပဲတခြားဟာတွေလျှောက်ပြီးတော့ပြောကြတာတိနာပါတချို့ကဝေလူပါသတိရပြန်ပြောတော့အဲ့ဒီလိုပြောတဲ့လူတွေလွတ်တယ်ဝိတ္တုပါမင်းသားလေးရလည်းပဲတာကီဝင်မဟုတ်ဘူးလို့ပြောလို့ရှိရင်အဲ့ဒီလူတွေမတတ်နဲ့နောက်ပြီးတော့ငါရဲ့အဖိုးတော်တဲ့မာနံတာကီဝင်မင်းကြီးရဲ့ဘေးမှာရှိတဲ့လူတွေလည်းမတတ်နဲ့ငါအဖိုးကိုလည်းမတတ်နဲ့ကျန်တဲ့လူတွေအကုန်တတ်လို့မိန်ပြီးတော့ကျန်တဲ့လူတွေဆိုလို့ရှိရင်ဝိကင်းစားကလေးတောင်မှမချမ်းဘူးတဲ့အကုန်လုံးတတ်ပြီးတော့သူတို့ရဲ့လက်ချောင်းသွေးနဲ့သူထိုင်ခဲ့တဲ့ပြင်ချက်ပေါ်မှာရှည်ရေးအန်ဆေးကြောတဲ့မင်္ဂလာတွေပြုလုပ်တယ်တဲ့နောက်ပိုင်းတာကီဝင်မင်းသားမင်းသမီးတွေဘယ်သူမှမရှိတော့ဘူးဆိုမှသူ့ရဲ့အဖိုးမာနံတာကီဝင်မင်းကြီးကိုခေါ်သွားတယ်တာဝတိမျိုးကိုအဖိုးလိုက်ခဲ့မြေတို့နဲ့တူနေမယ်ဆိုပြီးတော့ခေါ်သွားလမ်းရောက်တဲ့အခါမှာသူ့ရဲ့အဖိုးကလည်းပဲအဖိုးသာပြောတာသူကသာအဖိုးလို့ပြောတာမာနံကြီးရဲ့စိတ်ထဲမှာတော့သူ့မြေလို့မတတ်နိုင်ဘူးဘာဖြစ်လို့လဲဆိုတော့သူကကျွန်မရဲ့သားကိုတာကီဝင်မင်းကြီးကဇက်ဆွဲအားကြီးတယ်နော်ဒီနေ့အထိအဲ့ဒီအိန္ဒိယတို့နီပေါ်တို့ကဇက်စနစ်တွေတော့ခွဲကြတယ်ဇန်မြင့်နေရဇန်နိုင်နေလုံးဝအေးမလို့ဘူးအဖက်မလို့ဘူးဇန်မြင့်နေနေတဲ့ရက်ွက်ဆိုလို့ရှင်ဇန်နိုင်နေရသွားလို့ရှင်ဆိုင်ကယ်ပါဆိုင်ကယ်ကိုရက်ပြီးတော့တွန်းသွားတယ်ဆက်ဘိန်းနဲ့နင်းလာရင်ဆက်ဘိန်းပေါ်ဆင်းပြီးတော့တွန်းသွားဖနက်ပါဖနက်ချွတ်သွားတယ်အဲ့ဒီလောက်ထိဇာဆွဲဇာစနစ်တွေတော်တော်ကြီးတယ်နော်ဒီပေါ်လည်းပဲဒီတိုင်းပဲအဲ့ဒါအခုရာဇကြိုပြည်မှာဝေဘာရတောင်ခြေအောက်မှာတတ္တပန္နိလိုင်ကူပိပလိလိုင်ကူရအောက်ခြေမှာဇန်နိုင်နေဇန်မြင့်နေရေချိုးတဲ့ရေချိုးကံရှိတယ်နော်ပုရဂရာရောက်ခုတဲ့ပုံကိုယ်တွေသိတယ်သူတို့က၃ဆင့်အဆက်ဆုံးအဆင့်ရေကြီးရေတန့်နေကြတော့ဇန်မြင့်နေရချိုးတာအဲ့ဇန်မြင့်နေချိုးပြီးသားရေကြီးကြာလာတဲ့ရေကိုဒုတိယဇက်အလဆာကလားတွေကချိုးရတာဟိုအောက်ဆုံးသူတို့ချိုးချလိုက်တဲ့ဒီအညစ်ကြီးရေတွေကိုစပ်ပြရေတွေကြီးရေတွေအကုန်လုံးအဲ့ဓာတွေကိုဇန်နိုင်နေရအဲ့ဒီနေရချိုးရတာညတိညပတ်တွေယွန်ဇာလည်းကောင်းပါလေအဲ့နေရသွားရင်နော်ပုရဂရာရောက်ခုတဲ့ယောဂီတွေသိတယ်လားခုချိန်ဒီအိုက်ဇာစနစ်တွေရှိတယ်အဲ့တော့ခုတာကူဝင်မင်းသားတွေကလည်းပဲဒီတိုင်းပဲသူတို့ကတာကူဝင်မင်းမျိုးဆိုတော့သူတို့ထက်အဆင့်မြင့်တဲ့လူသားလောကမှာမရှိဘူးကျုံမျိုးကျုံတွေနဲ့တို့အတူတူထမင်းတော်ဝါနဲ့မစားနိုင်ဘူးဒီဝိတ္တုပါလိနဲ့လိုက်သွားရင်ကြာရင်ထမင်းတူတူစားရတော့မှာလေမာနမင်းသားကြီးကမစားချင်ဘူးအဲ့တော့သူနဲ့ထမင်းတူတူစားမဲ့စားကိုကိုကိုတတ်တည်တာမြတ်တယ်ဆိုပြီးတော့လမ်းဘေးတနေရာရေအိုင်ကြီးတွေ့တဲ့အခါမှာအမကြီးရဲ့တဲ့အဖိုးလမ်းမှာလျှောက်လာတာခင်ကြီးကလည်းပင်မှန်ပြီးရေချိုးကျင်တယ်ရေချိုးကင်ပြုပါဆိုပြီးတော့ခွင်တောင်းတော့ရေထဲမှာဆင်းသွားတဲ့အခါမှာသူတို့ကရှေးတုန်းကရှေးလူကြီးတွေကရောင်တုံးကြီးတွေထားတော့သပင်းကြီးတွေအရှိကြီးလေအဲရေအောက်ရောက်သွားတဲ့အခါမှာသူ့သပင်းသူထိပ်ပြားမှာသူကထုံးပြလိုက်တယ်တဲ့ထုံးပြီးတော့ခြေထောက်နှစ်ဖက်ကိုအဲဒီသပင်းထုံးကြတဲ့မှာညှပ်ပြီးတော့အောက်ဟိုငုတ်သွားလိုက်တာခြေထောက်ကလည်းလှုပ်မရလက်ကလည်းလှုပ်မရဆိုတော့ရေနစ်ပြီးတော့တည်သွားတာမာနံတာကူဝင်မင်းသားကြီးอ่ะเนาะသူ့ကိုသူပဲတတ်တည်တော်တာဒီဝိတ္တုပါณะတူထမင်းမစားနိုင်ဘူးတဲ့ထမင်းစားမှကြောက်လို့เนาะဆက်စနစ်တွေအဲ့ဒီလိုနဲ့တာကူဝင်မင်းမျိုးတွေအကုန်လုံးဝိတ္တုပါက ဖြတ်ပစ်လိုက်တာဒီနေ့ဒီတာခွင်မင်းသားမင်းသမီးမရှိတော့ဘူးလို့ပြောတာပဲသို့တော်လည်းပဲဦးဇင်းတို့ဘုရားဘာသာမြန်မာတွေကတော့ဘယ်လိုကြွေးကြော်ကြလဲတာကီမျိုးဟိဒုဗမာတဲ့ဘယ်လိုဆွေမျိုးတွေစားကြလဲမသိပါဘူးနော်နီပေါ်နဲ့မြန်မာနိုင်ငံနဲ့လည်းမနီးပါဘူးဂျာတဲ့မှာအဲတိဘက်နိုင်ငံတွေရှိသေးတယ်အိန္ဒိယနိုင်ငံတွေရှိသေးတယ်ဗမာတွေကဖျားနဲ့မျိုးတော်ကျင်ရနဲ့ရှောက်စားကြတာဟုတ်လားအဲ့တော့တေချာစဉ်းစားကြည့်ရင်ဟောဒီတာကီဝင်မင်းသားမင်းသမီးတွေအကုန်လုံးတတ်ခံရတာဘာကြောင့်လဲလို့တေချာစဉ်းစားကြည့်လိုက်ရင်ကျွန်မလေးပြောလိုက်တဲ့ဖရုဒဝါစာစကားကြောင့်မှန်ရလားဝိတ္တုဘာမင်းသားလေးထိုင်တဲ့နေရာကိုသူ့ဟာသူနိုးရင်နဲ့ဆေးတာအသာမဆေးဘူးဗဇက်ကနေတဖွားဖွားပြောတာကျွန်မရဲ့သားထိုင်တော်တဲ့နေရာငါ့ကိုဆေးခိုင်းတယ်ကျွန်မရဲ့သားထိုင်တော်တဲ့နေရာငါ့ကိုဆေးခိုင်းတယ်ဆိုမကြည့်မနှက်တဲ့လေသံနဲ့သောတာတကြီးနဲ့ဖုဒ္ဓဝါစာတွေတတတို့ရွံ့နေတာဝိတ္တုဘရဲ့စစ်တီတော်တယောက်ကကြားတော့အဲ့ဒီစကားကိုပြန်ပြောလိုက်တာဝိတ္တုဘနားတဲ့ရောက်တဲ့ခါမှာအလွန်မနှံခါတော်တာဒီစကားကနော်ဖုဒ္ဓဝါစာစကားတခွန်းကြောင့်တာကွေမင်းသားမင်းသမီးတွေဘာဖြစ်သွားလဲအကုန်လုံးတည်တော်တာကြောက်စရာကောင်းတယ်နော်အဲဒါကြောင့်မို့နှုတ်ကြောင့်ပါတယ်လေတည်တယ်တဲ့အဲဒါကြောင့်မို့အဲ့ဒီလိုဖုဒ္ဓဝါစာတွေမပြောဖြစ်အောင်ဇင်တို့တွေယောဂီတို့ဇင်တို့တွေအထူးသတိထားရမယ်နော်ဒီပုထုသဝါစာတွေမပြောပြစ်တော့ဘူးပိသုနာဝါစာတွေ၆ပြည့်ကုန်တဲ့ဇာတ်တွေမပြောပြစ်တော့ဘူးတမ္ပပလာပဝါစာအေးမြဖတ်မြဇာတ်တွေမပြောပြစ်တော့ဘူးမိမိတို့ဘာကြိုးစားပါ့မထိခိုက်မဲ့ထိခိုက်စီမဲ့လိန်ညာတဲ့ဇာတ်တွေမပြောပြစ်တော့ဘူးဆိုလို့ရှင်တော့မိမိတို့ပြောတဲ့ဇာတ်တွေကသူဘာတိတဝါစာတွေဖြစ်သွားပြီနော်အဲ့ဒီလိုသူဘာတိတဝါစာတွေကောင်းမြတ်တဲ့ဇာတ်တွေချိုးသားတဲ့ဇာတ်တွေပြောမိပြီဆိုလို့ရှိရင်တော့အဲ့ဒီပြောတဲ့ပုံကိုယ်တွေကတဏှိတခြားကြီးပွားဖို့ပဲရှိတယ်ချမ်းသာဖို့ပဲရှိတယ်တိုးတက်ဖို့ပဲရှိတယ်အောင်မြင်ဖို့ပဲရှိတယ်တဲ့။မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအဲဒါကြောင့်မို့အဲ့ဒီဝစီဒုစရိုက်လေးပါးကိုရှောင်ပြီးတော့သုဘာတိတဇာတ်တွေပြောတတ်ဆိုတတ်ဖို့ရတဲ့သုဘာတိတမင်္ဂလာကိုယောဂီတော်ရှင်တို့အတွက်ဦးဇင်းတို့တွေဟောကြားတော်မူခဲ့တယ်နော်အဲ့ဒါမို့သုဘာတိတဝါစာမင်္ဂလာနဲ့ပြည့်စုံဖို့လည်းပဲတိတ်ပြီးတော့ရေးကြည့်ပါတယ်မိမိတို့နောက်ရှေ့ဆက်ပြီးတော့ရှောင်းမယ်ဘဝဒီမှာဝစီတုစတိုက်လေးပါးကိုရှောင်းပြီးတော့သုဘာတိတဖြစ်တဲ့သားယာဘွယ်ချူတာဘွယ်ကောင်းမြတ်တဲ့ဇာတ်တွေကိုကိုစီကိုငါပြောဆိုကြမယ်လို့စိတ်ဆိုးမြတ်ချက်ချပြီးတော့ပြောကြဆိုကြကျင့်ကြံပွားများကြိုးစားအားထုတ်ကြမယ်ကျင့်ကြံပွားများကြိုးစားအားထုတ်ကြခြင်းအပြင်မိမိတို့ဘဝမှာမိမိတို့လိုလားတောင်းတကောင်းမြတ်တဲ့သုတုစမြပေါင်းနဲ့ပြည့်စုံကြကုန်ပြီလေယင်းကလေးသာခတဲ့ဆင်းရဲကတဲ့ငြိမ့်တဲ့နိဗ္ဗာန်ချမ်းသာကိုကိုစီကိုငါမျက်မှောက်ပြုလွယ်နိုင်ကြသည့်ယောဂီသူတော်စင်များဖြစ်နိုင်ကြပါစေ။သာဓုသာဓုသာဓု